Welcome to the Voice of America in Burmese.
Minglanya jama khmyar American Bureau Washington DC Bureau of View American tan ga ni 2022 khu ne March 18 ya cha taw rain ni nya bai Myanmar ba da season ni ko Myanmar san naw chain nya 9 nai ga ni 10 nai thi line do meter 1925 30 ne line meter 190 a pyin view ye Facebook sa myan la ga ni le sa tin atan lwin ni ba yi khmyar ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းမှာနားဆင်ရမယ့်သတင်းတွေထဲမှာတော့ကလေးမျိုးမှာမနေ့ကဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွဲခဲ့လို့တိုက်စုံမှုတွေရှိခဲ့ပါတယ
်မနေ့က3ရက်ဒီနေ့က7ရက်4ရက်ဆုံးပြည်သက်ထဲမှာစုစုပေါင်းအကုန်လုံးကြာဆုံးတာကတော့9ရက်ပေါ့နော်ဟုတ်ကဲ့မနေ့ကကြာတော့3ရက်ကြာတော့ကျွန်တော်တို့
ဆန္ဒပြပွဲမှာပါဝင်သူမျိုးကန်တူဖြိုပြတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်ပါဝင်နိုင်ငံတော်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေအကြောင်းပါဝင်ကချင်ပြည်နယ်ဖားကန့်မြို့နယ်မှာရှိတဲ့ရဲတပ်ရင်းနဲ့ရဲကင်းကို KIA ကချင်လူမျိုးရေးတပ်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းစတာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ဒီနေ့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကြားမှာပဲရန်ကုန်မြို့အပါအဝင်မန္တလေးမုံရွာရွှေဘိုနတ်မောက်တောင်ငူညောင်ဦးမိထီလာဖားကန့်လွိုက်ကော်တဝဲကလေးစတဲ့နိုင်ငံတော်ဝန်ကမြို့တွေမှာဆရာနာသိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဆက်လုပ်ခဲ့ကြပါတယ်။ဒီသူတွေဟာလမ်းလျှောက်ချီတက်တာတွေထိုင်သပိတ်လုပ်တာတွေစိုက်ကယ်တွေတန်းစီမောင်းနှင်ဆန္ဒပြတာတွေလုပ်ခဲ့ကြတာပါမွန်ပြည်နယ်ထဲမှာတော့ဖွဲ့စည်းပုံကိုမီးရှို့ဖျက်ဆီးဆန္ဒပြကြပါတယ်။ပြင်မနာလာရှူစခိုင်းနဲ့မိုးကုံမြို့တွေမှာတောင်းဆိုချက်စာသားတွေစိုင်းပုတ်တွေသာချထားတဲ့လူမဲ့တပိတ်တခါဗမောမှာအတန်တိတ်တပိတ်တီဘောနဲ့မုံရွာမြို့တွေမှာမိုးမလင်းငင်ကလေးကပြုတ်လုတဲ့အာယုံဦးတပိတ်စတဲ့ပုံစံအမျိုးမျိုးသောဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေဆက်ပြီးတော့ရှိနေတာပါဒီပရင်းမျိုးကြီးတော်ရွာဘက်မှာဆိုရင်ဆန္ဒပြသူတွေပြန်လာပြီးတဲ့နောက်မှာစစ်ကား6စီးအချုပ်ကားတစ်စီးနဲ့အခုညနေပိုင်းမှာဝင်ရောက်ပစ်ခတ်ဖျက်ဆီးပြီးတော့၄ယောက်ကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မုံရွာမျိုးမှာ CDM လုတဲ့တပ်တော်ဝင်တန်းတယောက်ဟာရဲနဲ့စစ်သားရဲ့ဖမ်းဆီးရိုက်နှက်တဲ့တံရကြောင့်ဒီကနေ့အစောပိုင်းကတေဆုံးသွားပါတယ်။အသက်24နှစ်အရွယ်ကိုထွန်းထက်အောင်ကို15ရက်နေ့တုန်းကဖမ်းဆီးပြီးတော့ရိုက်နှက်ထားခဲ့တာဖြစ်ပါတယ်။တခါရန်ကုန်မြို့မှာဆိုရင်တာကေတအင်းစိန်စမ်းချောင်းလှိုင်တာမွေစတဲ့မြို့နယ်တွေမှာပြည်သူယာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ရဲတဲ့စစ်တပ်ရဲ့ပြစ်ခတ်နှိမ်နှင်းမှုတွေလည်းရှိပါတယ်။လိုင်မျိုးနယ်ဘက်ကပြစ်ခတ်တဲ့အတန်းတွေပါဆန္ဒပြသူတွေဘက်ကလည်းအိမ်လုံးလောင်စာဘုံးတွေနဲ့ပြန်ပြီးတုံးပြန်ပြစ်ခတ်တာတွေလည်းရှိပါတယ်။ဒါကတော့အလုံးမျိုးနယ်ဘက်မှာဒီလက်နက်ကင်တပ်ဖွဲ့ဝင်တွေကိုဆန္ဒပြသူတွေဘက်ကမီးရှူးမီးပန်းတွေနဲ့ပြန်ပြီးတော့ပြစ်ဖောက်တဲ့အတန်းတွေဖြစ်ပါတယ်။မြောက်ဥက္ကလာနဲ့တာမွေမျိုးတွေမှာလည်းစစ်တပ်ကပြစ်ခတ်ဖြိုခွင်းလို့ဒဏ်ရာရသူတွေရှိပေမဲ့အသေးအပြောက်တော့မရှိခဲ့ပါဘူး။ရန်ကုန်မြို့လမ်းတော်တော်များများမှာရဲနယ်စစ်သားတွေအလဲတကူဝင်လာနိုင်အောင်အတားဆီးတွေချထားသလိုတချို့နေရာတွေမှာလည်းချထားတဲ့အတားဆီးတွေကိုမီးရှို့ပြီးတော့ရဲတွေစစ်သားတွေချက်ချင်းသွာလာလို့မရအောင်လုပ်ခဲ့ကြပါတယ်။တချို့လမ်းတွေမှာတော့ဒီလက်နက်ကင်လုံခြုံရေးတွေကလမ်းထဲကရှိသူတွေကိုအင်အားသုံးပြီးတော့ဖယ်ရှားခိုင်းတာတွေလည်းရှိပါတယ်။တချို့နေရာတွေမှာဆိုရင်အမျိုးသမီးတွေကိုပါဖယ်ရှားခိုင်းခဲ့တာတွေရှိပါတယ်။တအုပ်ကလာပါမြို့နယ်ထဲမှာဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပြပါတယ်။
တောင်ကလာဘက်မှာအဲလမ်းတွေကိုအတားအဆီးရလူတွေကညာရဲစစ်ကားတွေဝင်မှာဆိုတော့တားဆီးရပိတ်ရောပိတ်တဲ့အချိန်မှာဘာဖြစ်လဲဆိုတော့စစ်ကား6စီးလောက်ရောက်လာပြီးတော့အဲဒီလမ်းတွေမှာရှိတဲ့လူတွေအိမ်တွေအကုန်လုံးကိုတကားခောက်ပြီးတော့ဖမ်းသွားတာလူ30လောက်ဖမ်းသွားရင်ညာမနဲ့ပြန်လာမယ်လို့ကြိမ်းသွားတယ်ညာဟွာလောက်မှပြီးသွား2နာရီခွဲ3နာရီလောက်မှပြီးသွားဒီနေ့မနဲ့ကျတော့9နာရီခွဲလောက်ပြန်ရောက်လာတယ်အခုလမ်းတွေကိုတလမ်းဝင်တလမ်းထွက်လိုက်အိမ်တွေတကားခောက်တယ်တွေ့တဲ့လူကုန်ဖမ်းအဲ့မှာရှိတဲ့မိသားစုတွေအကုန်လုံးကနေဆက်ရတပြင်ဟိုကိုစီမျိုးအိမ်ပါညာကိုပုံရတဲ့အခြေအနေဖြစ်သွားတယ်။ဘာလို့တလန်းဝင်တလန်းထွက်တကားခောက်ပြီးတော့အိမ်ရှိသမျှလူတွေအကုန်ဖွက်ခိုင်းပြီးဆွဲရတာ။ရာသီဥတီ12 13 14လမ်းနေမှာညာကအထိတ်တိုက်တွေ့တယ်ထိတ်တိုက်တွေ့ဆုံးမှာလူသေးတယ်။ကျန်တဲ့ဟာဒဏ်ရသွားတယ်တေးမတေးကွန်ဖမ်းမလုပ်လို့မရဘူး။တယောက်တည်းရတော့ကွန်ဖမ်းတယ်မိသားစုကကွန်ဖမ်းတာ။ညာတော်ပြေစခန်းကိုနှမ်းပြလိုက်တာမှသူ့အမှန်သွားတာ။
ဒါကတော့တောင်ကလာပါမြို့နယ်ဘက်ကအခြေအနေပါတချို့မြို့နယ်တွေမှာဆိုရင်လည်းလမ်းတွေပေါ်မှာတားထားတဲ့အတားဆီးတွေကိုဖယ်မပေးရင်တရက်ကွက်လုံးကိုပြစ်ခတ်မယ်မြေလှမ်းမယ်ဆိုပြီးတော့လက်နက်ကင်တပ်တွေဘက်ကချင်းချောက်တတိပေးခဲ့ပါတယ် ရဲတွေစစ်သားတွေဟာပြည်သူတွေရဲ့မော်တော်ကားတွေအဆောက်အဦတွေကိုဖျက်ဆီးတာလမ်းသွားလမ်းလာတချို့ကိုရိုက်နှက်ခေါ်ယူစစ်ဆီးတာတခါဈေးကြယ်တွေစီကအစားအသောက်တွေကိုအတင်းလူယူတာတွေလုပ်တဲ့ဗီဒီယိုတွေလည်းလူမှုကွန်ရက်တွေပေါ်မှာပြည်သူတွေပြန်လည်မျှဝေနေကြပါတယ်လက်ကင်ဖုန်းတွေဘောကနေအင်တာနက်မသုံးနိုင်အောင်အာဏာပိုင်တွေဘက်ကပိတ်ပင်ထားတဲ့အတွက်အဆက်အသွယ်ပြတ်တောက်ပြီးတော့သတင်းတွေမသိရမှာကိုပြည်သူတော်တော်များများကလည်းစိုးရိမ်နေကြပါတယ်။ဆက်သွယ်ရေးအခက်အခဲကြောင့်ဆန္ဒပြသူတွေတစ်ဖွဲ့နဲ့တစ်ဖွဲ့ချိတ်ဆက်ဖို့ထိခိုက်ဒဏ်ရာရသူတွေကိုကယ်ဆယ်ဖို့ဖမ်းဆီးခံရသူတွေသတင်းသိရဖို့နဲ့ပျောက်ဆုံးနေသူတွေကိုရှာဖွေဖို့အခက်အခဲတွေဖြစ်နေတယ်လို့ရန်ကုန်ဒေသခံတွေကပြောပါတယ်။ဆေးဥချွေကြီးညာထားတဲ့လှိုင်းသားရမြို့နယ်ထဲမှာတော့အရင်ရက်တွေကလိုဆန္ဒပြပွဲတွေမတွေ့ရပေမဲ့နေကလာပြီးအလုံးလုံးသူတွေသူတို့နေရပြန်လာပို့ပြီးတော့များလာနေပါတယ်ဆက်ယုံတချို့မိလောင်ပြက်စီးသွားတာကြောင့်အလုံးကင်တွေမရှိတော့တာတခါတောက်တုံးရေတွေရှားပါတာနဲ့စစ်တပ်ကဒီနေရအနှံ့တက်ဆွဲထားတာကြောင့်စိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်အာနာသိန်းစစ်တပ်ကဖြိုခွင်းလို့နိုင်ငံတော်ဝန်လူ200ကျော်တေဆုံးခဲ့ပြီးတော့2000ကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရေးအကြီးအကဲများကကိုကြီးဆောင်ရှောက်ရဲ့အသင်း AAPPB ကထုတ်ပြန်ထားပါတယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ခိတ္တဒုသမ္မတမန်ဝင်းခိုင်တန်းနဲ့နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့ကိုနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုရာဇသက်ကြီးပုံမှ122နှစ်နဲ့ရက်တဖွဲ့ကတရားစွဲထားတယ်လို့အစိုးရပိုင်သတင်းစာတွေမှာဖော်ပြပါတယ်မန်ဝင်းခိုင်တန်းဟာစင်ပြိုင်အစိုးရနိုင်ငံတော်အကြီးအကဲတယောက်အနေနဲ့လူမှုကွန်ရက်ပေါ်ကနေမိန့်ခွန်းပြောကြားခဲ့ကြောင်းနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုစန့်ကျင်ဖြိုဖျက်ဖို့လှုံ့ဆော်မှုတွေပါတဲ့အတွက်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုကိုကျွန်းလွန်တယ်လို့ဆွဆွဲထားပါတယ်။ဦးကျော်မိုးထွန်းဟာလည်းကုလသမဂ္ဂထွေထွေညီလာခံမှာမြန်မာအရေးအလို့သဘောဆွေးနွေးစဉ်မှာ CRPH ဘက်ကရက်တည်ပြီးတော့ CRPH ရဲ့သတင်းစကားကိုပြောခဲ့တဲ့အပြင်နိုင်ငံတော်ကပေးတဲ့အမိန့်ညွှန်ကြားချက်တွေကိုလိုက်နာခြင်းမရှိသလိုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဖြိုဖျက်အောင်လို့အထောက်လှုံ့ဆော်လှုံ့ဆော်တိုက်တွန်းနေတဲ့အတွက်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုရာဇဝတ်ကြီးပုံမှ122နှစ်ကိုကျူးလွန်တယ်လို့ဆွဆွဲထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကကုလသမဂ္ဂအထူးတန်တမာဖြစ်တာဝန်ပေးထားတဲ့ဒေါက်တာဆာဆာကိုအလားတူပုံမှတ်တက်ပြီးတော့တရားစွဲတယ်လို့ထုတ်ပြန်ခဲ့ပါတယ်။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြတာရင်းနေညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ဥရောပသမဂ္ဂ EU ဆေးဝါးစစ်ဆေးကြီးကြပ်ရေးအဖွဲ့ကြီးအနေနဲ့ AstraZeneca ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးနဲ့သွေးခဲတဲ့အကြာဆက်ဆက်မှုရှိမရှိစစ်ဆေးချက်ကနေဦးရလက်ကိုဒီနေ့ထုတ်ပေးဖို့ရှိနေပါတယ်။ဥရောပသမဂ္ဂဆေးဝါးအေဂျင်စီအနေနဲ့ဥရောပမှာဒီ COVID-19 ကာကွယ်ဆေးအမျိုးအစားထိုးခဲ့သူပေါင်း5,000တဲ့ကနေလူ30မှာတွေ့ခဲ့တဲ့သွေးခဲမှုပြဿနာကိုစစ်ဆေးနေပါတယ်။ဒီစစ်ဆေးချက်ဆိုင်ရာမေးခွန်းတွေတဲ့ကတစ်ခုကတော့အခုသွေးခဲမှုဖြစ်တဲ့လူရည်နှုံဟာရေပူရအားဖြင့်လူများချတွေ့ရလေရှိတဲ့နှုံထက်ပိုများများနေသလားဆိုတာပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ဒီကာကွယ်ဆေးအမျိုးအစားရဲ့ဘေးအန္တရာယ်ကင်းမှုအပေါ်တီးတန့်လေ့လာဆန်းစစ်ချက်တွေလုပ်နေရမှာနောက်ဆုံးတွေ့ရှိချက်တွေအရကောင်းကျိုးကဆိုးကျိုးထက်လောလောဆယ်မှာပိုသာနေပါတယ်လို့မင်းကဆိုပါတယ် WHO ကပဲကြီးမားကျယ်ပြန့်တဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေမှာဆိုးကျိုးဖြစ်နိုင်ခြေကိုသတိပေးချက်ထုတ်တာကလုံယုံလုံစင်ဖြစ်ပေမဲ့ဖြစ်ပျက်လာမှုတိုင်းအတွက်ဒီကာကွယ်ဆေးနဲ့သာသက်ဆိုင်တယ်လို့တော့အပြက်ပြောလို့မရဘူးဒါပေမဲ့စစ်ဆေးမှုတွေလုပ်တာကတော့ကောင်းပါတယ်လို့ညင်ညာချက်ထုတ်ခဲ့ပါတယ်ခင်ဗျာ American ဒုသမ္မတကမလာ Harris ရဲ့ Washington မြို့တော်ကအင်ဒိုနာမှာ Texas ပြည်နယ် San Antonio မြို့သားသူကိုလက်နက်မှုနဲ့ဖမ်းဆီးခဲ့တယ်လို့ Secret Service အထူးလုံခြုံရေးတပ်ဖွဲ့ကပြောလိုက်ပါတယ်။သမ္မတနဲ့ဒုသမ္မတတို့လုံခြုံရေးယူရတဲ့အထူးလုံခြုံရေးတပ်ဖွဲ့အနေနဲ့အခုတန်တရားရှိထားသူအသက်32နှစ်အရွယ် Paul Murray ကိုဒုသမ္မတအင်ဒိုနဲ့ရေထဲစောင့်ကြည့်စခန်းတည်ရှိတဲ့အစိုးရအဆောက်အဦဝန်သားကလမ်းမပေါ်မှာတွေ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ Washington မြို့တော်ရဲတပ်ဖွဲ့ကလည်းနောက်ပိုင်းမှာသူ့ရဲအရာရှိတွေအနေနဲ့ Murray ကိုထိန်းသိမ်းခဲ့ပြီးသူ့ကားထဲမှာအန်ဒီယေကြီးတဲ့ Rifle လက်နဲ့တစ်လက်နဲ့မပုံတင်မထားတဲ့ကြီးစံအများပြားတယ်ဆောင်လာမှုနဲ့ပြစ်မှုတင်လိုက်တယ်လို့ဆိုပါတယ်။ရ ဒီရဲတပ်ဖွဲ့ကပဲအခုဖမ်းဆီးမှုဖြစ်လာတာကတက်ဆက်ပြည်နယ်ကလာတဲ့၆လင်းချုပ်ပြန်ချက်ကနေတတင်းရပြီးဖမ်းဆီးနိုင်ခဲ့တာလို့ဆိုပေမဲ့ဘလို့ရေးထားတဲ့ဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါပေမဲ့ Washington မြို့တော် Fox ရုပ်သံသတင်းဌာနရဲ့သတင်းထောက်တူကတော့မာရီယာဂေယောင်ကတန်းကြောက်လန့်မှုခံစားနေရပြီးသူ့ကိုစစ်တပ်ဒါမှမဟုတ်အစိုးရကတတ်ချင်နေကြောင်းနဲ့ဒီကိစ္စကို Washington သွားရှိမှဖြစ်ကြောင်းသူ့အမေစီဖုန်း message ပို့ထားတယ်ဆိုတာအဲ့ဒီဘတန်ထဲမှာရေးထားတယ်လို့ Twitter မှာရေးခဲ့ပါတယ်ခင်။ American နဲ့ Tang Korea နိုင်ငံခြားရေးနဲ့ကာကွယ်ဝင်ကြီးတွေကြားစစ်နှင့်ဆွေးနွေးပွဲတွေဒီနေ့ပြီးဆုံးသွားပြီဖြစ်ပြီးမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြပါတယ်။ဆိုမျိုးတော့မှာကျင်းပခဲ့တဲ့ 2+2 ကဒီနိုင်ငံခြားရေးနဲ့ကာကွယ်ဝင်ကြီးတွေရဲ့ပူးတွဲအစည်းအဝေးမှာ American နိုင်ငံခြားရေးဝင်ကြီး Anthony Blinken နဲ့ကာကွယ်ဝင်ကြီး Lloyd Austin နောက် Tang Korea နိုင်ငံခြားရေးဝင်ကြီး Chu Yung-yang နဲ့ကာကွယ်ရေးဝန်ကြီးဆူဘုတ်တို့တက်ရောက်ခဲ့ကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကမြောက်ကိုရီးယားကိုနျူကလ িয়ার ကင်းစင်တဲ့နိုင်ငံတစ်ခုဖြစ်အောင်လှုပ်သွားဖို့နဲ့အမေရိကန်နဲ့မဟာမိတ်တွေပေါ်မြောက်ကိုရီးယားချင်းချမှုတွေကိုရှော့ချသွားမယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒါအပြင်လူ့ခွင့်ရချုပ်ဖောက်မှုတွေနဲ့ဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်ကြုံနေရတဲ့မြောက်ကိုရီးယားပြည်သူတွေအပါအဝင်ကိုရီးယားတွေအားလုံးရဲ့ဘဝတွေတိုးတက်ကောင်းမွန်လာဖို့လဲအခိုင်အမာစိတ်ပန်းဖြတ်လှုပ်ဆောင်သွားမယ်လို့ဝန်ကြီးဘလင်ကန်ကဆက်ပြောခဲ့ပါတယ်။အရှခီးစင်တစ်စိတ်တစ်ပိုင်းဖြစ်တောင်ကိုရီးယားကိုရောက်နေတဲ့ဝန်ကြီးဘလင်ကန်ဟာမြောက်ကိုရီးယားရဲ့နောက်ဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနိုင်မှုပေါ်တုံ့ပြန်ခဲ့တာတွေအပြင်ဆီယနာတင်ထားတဲ့မြန်မာနိုင်ငံကိုလည်းအဓိကထားဝေဖန်ခဲ့ပါတယ်။ဝန်ကြီးဘလင်ကန်ကမြန်မာနိုင်ငံမှာဒီမိုကရေစီရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြစ်ဖို့စစ်တပ်ကလုံးပန်းနေပြီးတိုင်းပြည်နာဂတ်အတွက်ကိုယ်စနာကိုရိုးရိုးလေးထုတ်ဖော်နေတဲ့ဆန္ဒပြအသူတွေကိုလည်းရရဆက်ဆက်ပြုတ်ခွဲနေတယ်လို့အခုကိုရီးယားခီးစင်မာရောမတန်ခင်ရောက်ခဲ့တဲ့ဂျပန်ခီးစင်မာမှာစက်တိုက်ထည့်ပြောခဲ့ပါတယ်။ရိုဂျာဒုက္ခသည်1000ကျော်ရှေ့ပြောင်းထားတဲ့ဘင်္ဂလားဒေ့ရှ်ပင်လယ်အော်တက်ကပါစင်ချာကျွန်းကိုကုလသမဂ္ဂကိုယ်စားလှယ်တစ်ဖွဲ့မနေ့ကစ3ရက်ကြာခီးရောက်ရှိနေပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေကကျွမ်းကျင်သူတွေပါတဲ့အဖွဲ့ဝင်18ဦးပါကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်အစိုးရစီစဉ်ပေးမှုနဲ့မနေ့နေ့လယ်ပိုင်းကပဲဘာစင်ချာကျွန်းကိုရောက်ရှိလာကရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR ကပြောလိုက်ပါတယ်။ဒီခေတ်စဉ်အတွင်းရိုဟင်ဂျာဒုက္ခသည်တွေကိုကျွန်းပေါ်မှာနေရာချစီစဉ်ပေးထားတဲ့အခြေအနေတွေကိုလေ့လာဆန်းစစ်ပြီးဘင်္ဂလားဒေ့ရှ်အနာပိုင်တွေဘာစင်ချာကျွန်းပေါ်မှာတာဝန်ကျနေသူတွေနဲ့လည်းဆွေးနွေးသွားမယ်လို့ UNHCR ကဆိုပါတယ်။မြန်မာနိုင်ငံအတွင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသူတွေရေးမှာမြန်မာစစ်တပ်ကတော့ Ranger ဆိုတဲ့အုံနှုတ်ကိုလက်မခံပေမဲ့ဒုက္ခသည်တွေကတော့စီစစ်လက်ခံသွားမယ်လို့ပြောထားပါတယ်။ဒါပေမဲ့ဒီဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကတော့အခုချိန်ထိနှောင့်နှေးနေဆဲဖြစ်ပါတယ်ခင်ဗျ။ Direct from Washington The Voice
of America The OA နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မော်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုအစားပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကလေးမျိုးကဆန္ဒပြပွဲအခြေအနေကိုပြောပြပေးကြပါမယ်။နိုင်ငံတော်ဝန်ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေကြောင့်တိစုံသူတွေရာချီရှိပြီးနေပေမဲ့ဆန္ဒပြတဲ့သူတွေကတော့ပုံမှန်အတိုင်းဆက်ပြီးတော့ချီတက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။မုံရမျိုးကစီဒီအမ်လှူရှာမှုမှာပါဝင်တဲ့တတော်အရာရှိတွေဆုံးခဲ့တာပါဝင်မနေ့ကကလေးမျိုးမှာတပိတ်စစ်ကြောင်းအကြမ်းဖက်ဖြိုခွဲခဲ့ရပြီးတဲ့နောက်တည်ဆုံးသူအရေးအတွက်လဲတိုးလာခဲ့ပါတယ်။ရန်ကုန်အရာရှိတဲ့သတင်းကိုမတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကလေးမျိုးမှာမနေ့တုန်းကဆရာနာရှင်စန့်ကျင်ရေးဆန္ဒပြတဲ့သူတွေကိုလက်နက်ကိုင်းကြီးကအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့တည်ဆုံးသူတွေရှိခဲ့ပြီးတော့ဒီကနေ့ထပ်ပြီးတော့တည်ဆုံးသွားရသူတွေလည်းရှိနေပါတယ်။မနေ့ကအကြမ်းဖက်ပစ်ခတ်မှုတွေကြောင့်တည်ဆုံးသူက9ဦးထိရှိနေခဲ့ပြီးတော့တည်ဆုံးသူတွေက4ဦးကတော့စစ်ဆေးရုံမှာပဲရှိနေသေးတယ်လို့မနေ့ကဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါဗျ
။မနေ့ကကြာသွားတာကကျွန်တော်တို့မနေ့ညအထိပေါ့နော်ကွန်ဖာဖြစ်တာ3ယောက်အဲ့ဒါနဲ့ဒီမနေ့မှာဆိုရင်4ယောက်ဆိုပြီးတော့စစ်ဆေးရုံကပြောတယ်ပြီးတော့တယောက်ကျတော့ကျွန်တော်တို့ချင်းပြည်နယ်ထိန်းစံကပေါ့နော်အသက်16နှစ်အရွယ်တယောက်ပါတယ်ပြီးတော့ကျန်တဲ့အလောင်း3လောင်းကတော့အမေမသိဘူးပေါ့နော်ဘယ်ကလဲဆိုတော့မသိရသေးဘူးပြမနေ့က3ယောက်ဒီနေ့က7 4ယောက်ဆိုပြည့်တဲ့ထဲမှာစုစုပေါင်းအကုန်လုံးကျဆုံးတာကတော့9ယောက်ပေါ့နော်မနေ့ကကျတော့3ယောက်ကျတော့ကျွန်တော်တို့ဟိုဒီပြည်သူတွေက ယူလို့ရတာပေါ့နော်။ကျန်တဲ့လေးလောင်းကိုကြတော့စစ်တပ်ကကားနဲ့တင်သွားတယ်လို့တော့ဘေးနာမြင့်မြင့်တွေ့တယ်လို့ကြားလို့ကပြောတယ်ဗျ။ဟုတ်ကဲ့ဒီနေ့မှကြတော့စစ်ကြောင်းကကျွန်တော်တို့မရက်ဘူးခင်ဗျာ။ဟိုကအရှိစစ်ကြောင်းကစစ်ကြောင်းနဲ့အနောက်စစ်ကြောင်းစစ်ကြောင်းဆိုပြီးတော့နောက်ကြောင်းပြန်ဖြတ်တယ်ဗျဒီနေ့လဲ။ဆိုတော့ကျွန်တော်တို့ကအငိမ့်ချမ်းစွာသာနာပြနေဒီတဲ့ဟာကိုသူကစစ်တမကြီးတွေနဲ့ကွာနဲ့ပြစ်တဲ့ခါကြတော့စိတ်ထဲမှာတော့ဒီဟာကိုမခံမရက်ဖြစ်ပြီးတော့စိတ်တော့မကောင်းဘူးဗျ။ပြီးတော့သူတို့ဒီလုံသူတို့ရဲ့လုံရက်ပုံလည်းကျွန်တော်တို့ငယ်အနေနဲ့အရန်ရှုတ်ချတယ်ဗျ။
မနေ့ကကျန်းဖက်ဖြုတ်ခွဲခံရတဲ့ကလေးမျိုးတပိတ်စစ်ကြောင်းကိုချင်းပြည်နယ်ကလူငယ်တွေကလည်းပါဝင်အဖြစ်ပေးကြပါတယ်။ကလေးမျိုးတပိတ်စစ်ကြောင်းအကျန်းဖက်ဖြုတ်ခွဲခံရမှုကြောင့်တည်ဆုံသွားရသူတွေထဲမှာချင်းလူငယ်တွေလည်းပါဝင်ပါတယ်။မနေ့ကကြာဆုံးသူတချို့ဒီကနေ့ဇာပနာပြုလုပ်ပြီးတော့တင်ကြပါဗျာ။မတ်လ15ရက်နေ့ကစီရီယာမှာပါဝင်တဲ့ရင်းမပင်မျိုးကတစ်တော်ဦးစီးဌာနကတော်ကောင်ကိုထွန်းထက်အောင်လက်နက်ကင်တပ်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်ခံသွားရပြီးညှဉ်းပန်းနှိပ်စက်မှုကြောင့်ဥကောက်မှာဒဏ်ရာရခဲ့ပါတယ်။ဒီကနေ့မနက်မှာတော့မန္တလေးစေယုံကြီးမှာတည်ဆုံသွားတယ်လို့မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီကတာဝန်ရှိသူတဦးကပြောပြပါတယ်
။ရင်းမပင်မျိုးနဲ့တစ်တော်ဦးစီးဌာနကတော်ကောင်ပေါ့နော်အသက်ကတော့24နှစ်လောက်ရှိပါတယ်။ဖမ်းခံရတာကတော့15ရက်နေ့စစ်ကြောင်းတပိတ်စစ်ကြောင်းပြီးတော့လူစုခွဲပြီးပြန်ရတဲ့အချိန်မှာဖမ်းထားရတာပေါ့နော်။ဆိုတော့ဖမ်းခံရပြီးတော့သူ့ကိုရိုက်နှက်တာတွေလုပ်တယ်လို့ကျွန်တော်သိရတယ်။ဒီခေါင်းမှာတရားပြင်းပြင်းထန်ထန်ရသွားတဲ့အတွက်ပြန်လှည့်ပေးလိုက်တယ်။အဲမောင်ရဆေးုံကြီးမှာကုတယ်။တွေးခေါင်းမှာတွေးခဲတာကတတော်ချင်းနေဆိုရင်တော့မောင်ရမှာမနိုင်တော့ဘူးဆိုပြီးတော့မောင်ရဆေးုံကြီးကိုထပ်လွှဲပါတယ်ခင်ဗျ။အခုဒီနေ့မနက်မှာတော့မန္တလေးစေယုံကြီးမှာကြာဆုံးသွားပြီဆိုတာကျွန်တော်တို့သိလိုက်ရတာပေါ့နော
်။မုံရမျိုးကတပိတ်စစ်ကြောင်းကိုလက်နက်ကိုင်းတွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာနဲ့ဖမ်းဆီးရိုက်နှက်မှုကြောင့်တေဆုံးသူကတော့17ဦးထိရှိနေပါတယ်။ကိုထွန်းထောင်ကမုံရမျိုးရဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုမှာလက်နက်ကိုင်းတွေရဲ့ညှဉ်းပန်းနှိပ်စက်မှုကြောင့်တေဆုံးခဲ့ရတဲ့ပထမဆုံး CDM ဝန်ထမ်းလေးဖြစ်ပါတယ်။ဒီကနေ့မုံရမျိုးရဲ့တပိတ်စစ်ကြောင်းတွေကတော့ပုံမှန်အတိုင်းထွက်ခဲ့ပါတယ်။ဒီကနေ့မှာတော့မုံရပညာရေးကောလိပ်မှာစစ်အင်အား100ဝန်းကျင်လောက်တက်လာဆွဲထားတယ်လို့မုံရလူလူသပိတ်တိုက်ပွဲဦးဆောင်ကော်မတီကတာဝန်ရှိသူတို့ကပြောပြပါတယ်
။ကျွန်တော်လည်းပုံမှန်စစ်ကြောင်းတိုင်ရှိတတ်ကြတယ်။သူတို့ကလည်းလိုက်ပြီးဖြုတ်ပြဖို့ကြိုးစားတယ်။ဒါပေမဲ့နှစ်ဖက်ကထိတ်တိုက်ဆုံတာမျိုးမရှိဘူး။အဲတော့ AACC ပဲတင်လိုက်နိုင်တယ်။ဒီကနေ့နည်းနည်းထူးခြားဖြစ်ရလို့ပြောရင်တော့ကျွန်တော်တို့ဒီစစ်ကြောင်းထွက်တဲ့ရက်တွက်နဲ့မလမ်းမကမ်းမှာရှိတဲ့ပညာရေးကောလိပ်ထဲကိုသူတက်ဝင်ဆွဲလိုက်ပြီးတော့ကျွန်တော်သိထားတယ်။အရင်တော့ကမုံရတက်ကတူနဲ့မုံရစီဝါကြီးတက်ကတူနှစ်ခုမှပဲသူတို့တက်ဆွဲထားတယ်။အခုဒီကနေ့အချိန်ရဆိုရင်ပညာရေးကောလိပ်ကိုပါသူတို့တက်ဝင်ဆွဲလိုက်တဲ့တော့ဖြစ်လာပါတယ်ခင်ဗျ။အဲအားကတော့ကျွန်တော်တို့အကြမ်းင်းသိရသလောက်ကဒီနေ့တက်ဆွဲတဲ့စီမှာဆိုရင်ကျွန်တော်တို့စစ်သားရေးက6စီးလောက်ကိုကျွန်တော်သိရတယ်ပေါ့နော်။အရေးအတွက်ကတော့ကျွန်တော်တို့တိတ်အများကြီးတော့မဟုတ်ဘူး။တရားဝင်းကျင်လောက်လိုပဲသိထားရတယ်ခင်ဗျ။
မုံရမှာတော့ဆန္ဒပြပွဲတွေကြောင့်ဖမ်းဆီးခံရသူက80ဝန်းကျင်လောက်ရှိနေပါပြီ။ဒီကနေ့မှာတော့30ဝန်းကျင်လောက်ပြန်လွှတ်ပေးလိုက်တယ်လို့ဆိုပါတယ်။ရာဇသကြီးပုံမှ905ကကြီးနဲ့တရားစွဲခံထားရတဲ့အဲ့ဒီဖမ်းဆီးခံရသူ30ကိုအမှုရုပ်သိမ်းခွင့်ပေးလိုက်ပြီးအပြည့်အပြည့်လွတ်မိန်ပေးပြီးပြန်လွှတ်ပေးခဲ့တယ်လို့မုံရခရိုင်ရှင်းနေများကွန်ရက်ကပြောပါတယ်။မန္တလေးမှာလည်းဒီကနေ့ပုံမှန်အတိုင်းခြိတဲ့ဆန္ဒပြခဲ့ကြပြီးတော့ညနေပိုင်းမှာတော့တပိတ်စစ်ကြောင်းတွေကိုလက်နက်ကင်တပ်ဖွဲ့တွေကပိတ်ဆို့ထားပါတယ်။ဒီကနေ့သခိုင်းမြို့မှာတော့လူမဲ့တပိတ်ဗမော်မြို့မှာတော့အတန်သိတပိတ်စသဖြင့်နိုင်ငံတော်ကမြို့နယ်တိုင်းလူလူမှာပုံစံမျိုးစုံနဲ့ဆရာနာရှင်ဆန့်ကျင်ရေးလူမှုဆန္ဒပြနေကြပါတယ်။နိုင်ငံတော်ကဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနေ့စဉ်ရှိနေတယ်လို့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုကလည်းနေ့စဉ်ရှိနေတာပါ။လက်နက်ကင်တပ်ဖွဲ့ရဲ့အကြမ်းဖက်ပစ်ခတ်ဖြိုခွဲမှုကြောင့်တနင်္ဂနွေလုံးတိုင်းတာနဲ့တေဆုံးသူကနေ့စဉ်နဲ့အမျှမြင့်တက်နေပေမဲ့ဆရာနာရှင်ဆန့်ကျင်ရေးလူမှုလှုပ်ရှားမှုတွေကတော့ဆက်လက်အရှိန်ကောင်းနေစေဖြစ်ပါတယ်ရှင်
။မတ်စုမွန်ပြောပြသွားတော့ပါအခုတစ်ခါတော့နိုင်ငံတော်ဒီတိုင်းသားဒေသတွေကဆန္ဒပြပွဲအခြေအနေတွေကိုပြောပြပေးခြင်းပါတယ်။တိုင်းသားဒေသတွေမှာလည်းဆရာနာရှင်ဆန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေပါတယ်။လုံခြုံရေးအဖွဲ့တွေနဲ့ထိတ်တိုက်မတူးအောင်ဆန္ဒဖော်ထုတ်ခဲ့ရမှာတချို့မြို့နယ်တွေမှာတပိတ်တွေဖြိုခွဲခံရလို့တိကြိုက်တန်ရရတာတွေဖမ်းဆီးခံရတာတွေရှိတယ်လို့တပိတ်ခေါင်းဆောင်တွေကပြောပါတယ်ဗီဒီယိုသတင်းတော်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါသမ္မတကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းခဲ့ပြီးနောက်ပိုင်းတိုင်းနယ်ပြည်နယ်အလုံးမှာတပိတ်မောက်ဆန္ဒပြမှုတွေကျယ်ပြန့်လာနေတာပါလုံခြုံရေးတပ်ဖွဲ့တွေကနေအင်အားသုံးနေနှင်းခဲ့ပြီးနောက်ပိုင်းတိုင်းဒေသတွေမှာလုံခြုံရေးအဖွဲ့တွေနဲ့ထိတိုက်မသုအောင်ဆက်လက်ဆန္ဒပြနေစေအခြေအနေမှာရှိနေတာပါကြရပြည်နယ်လွိုင်ကုံမြို့တွင်ဒီကနေ့ရက်ကွက်လိုက်ဆန္ဒပေါ်ထုတ်ရမှာလဲကပိတ်ဖြူခွင်းခံရပြီးရာဘာချီနဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြလူငယ်တို့ဆန္ဒရရှိခဲ့တယ်လို့လွိုင်ကုံတပိတ်ကောင်းဆောင်သူကပြောပါတယ်
တပိုးကတော့ကျွန်တော်တို့လည်းကတော့ရက်ွက်လိုက်ပဲနည်းနည်းလောက်ခိုင်းထားတယ်ရက်ွက်လိုက်နဲ့သူဟာသူတော့ထွက်ကြတယ်ပေါ့လေနော်ဒါပေမဲ့တချို့တော့ရက်ွက်ဖက်မှာတော့ဖြူခွင်းမှုတော့နည်းနည်းရှိတယ်အမိုင်းလုံးဖက်မှာဖြူခွင်းခံရတယ်ချစ်ကဲဖက်မှာဖြူခွင်းခံရတယ်ချစ်ကဲဖက်မှာတော့လူနေရောက်တော့ဒါပါဒီနှစ်ချက်ငါးချက်ချက်ချက်လောက်ထိတာတော့ရှိတယ်တပိတ်ဖြူခွင်းပြီးတော့ဒီလူစုတွေကတော့ပြန်ခွဲတယ်
စနဖို့တို့ဘုရားထားတဲ့နေရာတစ်ခုဖြစ်တဲ့ဒေါဥခုမိပွိုင်မှာလုံချုံရေးတပ်ဖွဲ့တွေကကြိုတင်ရောက်ရှိပြီးချထားတဲ့အသားစီးနေရာတွေကိုဖယ်ရှားပစ်ခဲ့တယ်လို့သူကဆိုပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလည်းပျောက်ကြားစနစ်နဲ့ရှောင်းလကင်စနပြမှုတွေရှိနေတယ်လို့ဖမ်းဆီးခံရမှုတွေရှိနေစေလို့မြစ်ကြီးနားသပိတ်ခေါင်းဆောင်သူကဆိုပါတယ်
။အခုလက်ရှိတော့ဒီမြစ်ကြီးနားမှာတော့လေနော်ဟိုပျောက်ကြားစနစ်နဲ့ပဲသွားနေတဲ့အနေအထားရှိတယ်။လူငယ်တွေအုပ်စုလိုက်ပေါ့နော်အဲ့လိုရက်ွက်တွေမှာဒါကြောင့်နည်းနည်းခဏပြနေတာတွေတော့ရှိတယ်ပေါ့နော်ညပိုင်းဆိုတဲ့ညပိုင်းခက်တာတွေရှိတယ်ညဆိုလို့ရှိရင်ဒီပျောက်ကြားစနစ်နဲ့ဆက်တဲ့အခါမှာပထမအုပ်ချုပ်ရေးမှုတွေရဲ့တိုင်ကြားချက်အရာပေါ့နော်လူမျိုးတွေဖန်ခံရတာဒီအထိတွားတယ်ပေါ့နော်ဒီရန်ပိုဘက်မှာတော့နေရတော့ဖန်ခံရတယ်တို့လူငယ်တွေကပြောပြပါတယ်ရန်ပိုရက်ကွက်ပေါ့
ချင်းမြင့်နဲ့မြို့နယ်တချို့မှာလည်းစီတန်းလှဲ့လှဲ့တာဆိုင်တစ်ပိတ်ပြုတ်လုနေတာရှိတယ်လို့ခွန်နှုံးတုံချင်းသတင်းဌာနအက်ဒီတာကိုရောဘတ်ကဆိုပါတယ်
ချင်းပြည်နယ်မှာတော့မင်းချက်မှာတော့ဒီနေ့မြို့မစည်းရှိမှာသူထိုင်ပြီးတော့ကပိတ်လုပ်ကြတယ်။ဟာခါဟာခါမှာတော့သူလမ်းလျှောက်ပြီးတော့သူစန္ဒဆက်ပြတယ်လို့ပြောတယ်။ကလုံးကျွေးတပ်ဖွဲ့တွေကတော့သူတို့တော့အရေးယူမှုပါတော့မရှိဘူး
။ရှမ်းပြည်နယ်မူဆယ်မြို့ဘက်မှာလည်းလုံခြုံရေးအဖွဲ့တွေနဲ့ထိတိုက်မသိုးအောင်ဆက်လက်စန္ဒပြနေတယ်လို့သပိတ်ကောင်းဆောင်သူကဆိုပါတယ်
။ဒီနေ့မူဆယ်ကကျွန်တော်တို့ရဲကွက်တွေထဲမှာလည်းပြီးတော့ပုံမှန်တရားနဲ့လည်းကျွန်တော်တို့ရှားနေကြဗျ။လုံးနဲ့တိုင်းရိုက်ခွင့်ပြုမှုတွေ့တဲ့ကြားသပိတ်ပြတာပေါ့
မုံမြင့်နယ်ဘက်မှာတော့ဆန္ဒပြမှုကြိုကြားရှိနေပြီးလုံခြုံရေးတပ်ဖွဲ့တွေကလုံခြုံရေးသိမ်းကျထားတယ်လို့ဒေသခံတွေကဆိုပါတယ်။ဖေဖော်ဝါရီလ၃ရက်နေ့ကစစ်တပ်ကလည်းနိုင်ငံတော်အာဏာကိုသိမ်းသိမ်းခဲ့ပြီးနောက်ပိုင်းနိုင်ငံတော်ကြီးကဲတွေလွှတ်တော်ကိုယ်စားလှယ်တွေတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးလာခဲ့ပါတယ်။စစ်တပ်အာဏာသိမ်းမှုကိုမကျေနပ်လို့နိုင်ငံတော်ဟန်သပိတ်မောက်ဆန္ဒပြလာခဲ့သလိုလုံခြုံရေးတပ်ဖွဲ့တွေကလည်းသပိတ်ဖြိုခွင်းမှုကြောင့်တေးကြီးထိခိုက်တန်ရာရသူတွေနဲ့အဖမ်းခံရသူတွေများပြားလာနေပါတယ်ခင်ဗျာ။
ဒီသတင်းတော့နိုင်ခွင့်အိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ရန်ကုန်ဘက်ကဆန္ဒပြပွဲအခြေအနေတွေကိုအလှည့်ပေးကြပါတယ်ဆရာနာသိမှုကိုစန့်ကျင်တဲ့ဒီကန့်ကွက်ဆန္ဒပြပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့ရန်ကုန်မြို့နေရာတော်မြတ်များမှာဆန္ဒပြတဲ့သူတွေချထားတဲ့လမ်းဘော်ကအတားအဆီးတွေကိုစစ်တပ်နဲ့ရဲကဒီကနေ့မှလိုက်ပြီးဖြိုဖျက်မိရှို့သလိုပစ်ခတ်တာတွေလည်းရှိခဲ့ပါတယ်ဒီရန်ကုန်ဘက်ကအခြေအနေတွေကိုတော့မတ်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မျိုးနယ်တချို့ကိုဆေးဥချွေနေမြေအဖြစ်ကြီးညာခံထားတဲ့ရန်ကုန်တိုင်းအတွင်းမှာတော့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလုပ်နေကြပါတယ်ဒီကနေ့မှာတော့ဆေးဥချွေကောင်စီရဲ့လုံခြုံရေးတပ်တွေကနေရာတော်များမှာလူလူကချထားတဲ့လမ်းပေါ်ဟန်တာတွေကိုလိုက်လံဖြိုဖျက်တာမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်မနက်အစောပိုင်းကစလို့ရန်ကုန်မြို့မယန်းကုန်းမြို့နယ်ကသမိုင်းကုန်းတရားပေါ်မှာလှိုင်မြို့နယ်အနီးကဘရင်နောင်လမ်းမပေါ်ရန်ကင်းမြို့နယ်တစ္ဆာလမ်းတင်ငန်းချုံလေးတောင်ကန်လမ်းတောင်ဥကလာရတနာလမ်းပေါ်နဲ့တာမွေစေးနာနဲ့ကြောင်မြောင်သတိပဋ္ဌာန်လမ်းနာတွေမှာရှိတဲ့လူလူကလုံခြုံရေးအထွတ်လှုပ်ထားတဲ့အထောက်အစီတွေကိုရှင်းလင်းဖြိုဖျက်ခဲ့ကြတာဖြစ်ပါတယ
်
လမ်းပေါ်ကဟန်တာတွေကိုဖြိုခဲ့တဲ့အပြင်အတန်ဘုံတွေနဲ့ပစ်ခတ်တာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီမှာလမ်းသွားလမ်းလာနဲ့ရက်ကွက်နေပြည်သူတချို့ကိုခေါ်ဆောင်တာအိမ်စီးကားတချို့ကိုကြားပြီးလူတွေကိုဆင်းခိုင်းပြီးအတားအဆီးတွေကိုဖယ်ခိုင်းတာအမိုက်တွေကိုသိမ်းခိုင်းတာနောက်သဲအိတ်တွေကိုဖယ်ခိုင်းတာတွေလည်းလုပ်ခဲ့ကြတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့သူတဦးကပြောပါတယ်။
ကျွန်တော်တို့ကပြောတာတော့တရားပဲ။ဒါပေမဲ့နောက်မှတခြားရဲရှိလမ်းဘက်ကတော့ငွေချင်းနိုင်နေရောနောက်တခြားလေလာတချာလေးမှာရေးရှိတယ်သူစကားပါလို့ရှိတယ်သူတို့ကပြောတယ်ဒီကဘီယိုစံကတဲ့ဘောသာကာဒါဆက်ဆက်တော့ငေလို့ချတာတည်းကသူအဖုံးမြောင်းဆောင်မြောင်းကျွန်တော်အနောက်ဘုရင်ရဲ့စုပ်ပြီးတခါရပြန်မောင်းတော့သွားလက်ချိန်မှာဟိုရေးတယောက်ကအဲ့လိုပြင်မလို့လို့ပါလို့စမဲ့ကိုနန်းတိုင်လိုက်တော့သူတွေ့ရတယ်မဲ့လည်းမပြေလိုက်ဘူးကျွန်တော်လည်းမောင်းတော့သွားအဲ့ဒီမှာတွေ့ရလို့ရှိတယ်လေးငါးရောက်တော့လမ်းသွားလမ်းလာပြီးသူတို့လည်းကျွန်တော်အရင်ကတေကားနေတယ်ဟာကားမှမရှိနေဘူးဟိုစပရင်နဲ့ဒီလမ်းရှောင်းနေသွားတယ်ကျေးဇူးတင်ပါတယ်တေကားမှလည်းမတည်ဘူးပြောရင်ရိုက်တယ်နဲ့တက်ပြစ်တာခက်တာရှိမှပဲကျွန်တော်တို့ကကားပါလာတော့ကန်ကောင်းသွားတယ်
ဒါကတော့ဒီကနေ့မနက်ပိုင်းမှာရန်ကင်း၁၂လုံးတန်းမီးပွိုင်အနီးမှာ လက်နက်ကင်ထားတဲ့အဖွဲ့တွေဘက်ကတဲအိတ်တွေဖယ်ဖို့အတင်းအကျပ်ခိုင်းစီခဲ့တာကိုကိုရိုင်းကြုံခဲ့ရသူတူပြောပြခဲ့တာဖြစ်ပါတယ်လက်နက်ကင်အဖွဲ့တွေဟာအကြမ်းစီးတွေဖယ်ထားတဲ့နေရာအနီးတဝိုက်ပတ်ဝန်းကျင်ကလူလူတွေကိုဖမ်းဆီးတာတွေရှိခဲ့ပေမဲ့တချို့နေရာမှာတော့အကြမ်းစီးတွေကိုဖယ်ခိုင်းဖို့ခေါ်ပြီးပြန်လွှတ်ခဲ့တာတွေလည်းရှိတယ်လို့ရက်ကွက်နေသူတချို့ကပြောပါတယ်အာနာရှင်စန့်ကျင်ရေးဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခံခဲ့ရပြီးလူအသေးပြောက်အများဆုံးဖြစ်ခဲ့ရတဲ့နေရာဖြစ်တဲ့လှိုင်သာယာမြို့နယ်ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကစစ်အုပ်ချုပ်ရေးနယ်မြေအဖြစ်နဲ့ကျင်ညာပြီးတော့ပြင်းပြင်းထန်ထန်ထိန်းချုပ်ကင်တွဲနေဆဲဖြစ်တာမို့ပြည်သူတွေမှပုံအောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ
်ဒီနေ့ကတော့လှိုင်သာမှာငြင်းငြင်းကြံ့ကြံ့မယ်လို့ဘာမှမရှိဘူးလမ်းတွေလည်းပြန်ပွင့်နေပြီသွားလာတော့ပြန်ရှိနေပြီဒါပေမဲ့အရင်ကတော့ရှင်းသွားပြီပေါ့ဗျာတိတိဒီကျိုးသရဘက်ကတော့ကား10စီးလောက်တက်သွားပြီသူတို့လိုက်လှည့်နေပြီပေါ့အဲ့ဟိုပြည်သူတွေလည်းအရင်လိုမရှိတော့ပါဘူးဗျာသူကသူပုံနေကြပါပြီသူကလည်းသူပြေးတာနဲ့ရက်ခွက်တွေအဆောင်တွေလူနေခန်းတွေလူတွေမရှိကြတော့
ပြီးခဲ့တဲ့မတ်လ15ရက်နေ့ကစလို့စေအုပ်ချုပ်ရေးကြီးညာထားတဲ့လှိုင်သာယာမြို့နယ်အပါအဝင်မြို့နယ်6ခုမှာနေနေညညာပြစ်ခတ်ဖြိုခွင်းမှုတွေလုပ်နေတယ်လို့နေအိမ်တွေထဲအထိလူတွေကိုဝင်ရောက်ဖမ်းဆီးပြီးတဲအိတ်တွေနဲ့အကာရံတွေကိုဖယ်ရှားခိုင်းတာတွေလုပ်ခဲ့တာကြောင့်တိတ်ဆုံးသူတွေတိုးလာနေတဲ့အပြင်အဲ့ဒီနေရာတွေမှာနေထိုင်နေကြတဲ့ပြည်သူတွေအများစုနေရက်ဆွန့်ခွာထွက်သွားရတဲ့အထိဖြစ်ခဲ့ပါတယ်ပြစ်ခတ်ဖြိုခွင်းမှုတွေရှိနေတဲ့ကြားမှာကိုပဲလူလူကတော့အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလှုပ်ဆောင်နေကြပြီးတော့လူမဲ့တပိတ်ဆင်နွှဲတာတွေလည်းရှိလာပါတယ်။ဒီကနေ့ဆန္ဒပြပွဲတွေရှိခဲ့တဲ့မြောက်ဥကလာနဲ့ကြာမွေကြောင်မြောင်ဘက်မှာစစ်တပ်ကပြစ်ခတ်ဖြိုခွင်းတာတွေလုပ်ခဲ့ပါတယ်။တရားရတဲ့သူတွေရှိပေမဲ့လို့အသေးပြောက်တော့မရှိခဲ့ပါဘူး။ဖမ်းဆီးခင်ရတဲ့သူတွေရှိတယ်လို့ဒေသခံတွေကပြောပေမဲ့အတိအကျမသိနိုင်ပဲဖြစ်နေတယ်လို့လုံခြုံရေးကြောင့်နာမည်နဲ့အတန်သုံးခွင့်မပေးနိုင်တဲ့ကြာမွေဒေသခံတူကပြောပါတယ်။ဆန္ဒပြမှုတွေအားကောင်းတဲ့ပါကေတစမ်းချောင်းတောက်ဥကလာနေရာတွေမှာလည်းဆန္ဒပြသူတွေကပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့ဆန္ဒထုတ်ဖော်တာတွေရှိနေပါတယ်။ရက်ပေါင်း55ရက်ကြာပြီဖြစ်တဲ့အာဏာသိမ်းစန့်ကျင်လှုပ်ရှားမှုကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကဖြိုခွင်းလို့နိုင်ငံတော်ဝန်လူနေရာကျော်တိစုံခဲ့ရပြီးလူပေါင်း 2,000 ထက်မနည်းဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကြီးအကဲများကူညီစောင့်ကြောက်ရေးအသင်း AAPPP ကထုတ်ပြန်ထားပါတယ်ရှင်။
ရန်ကုန်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့အမခင်ပြည်တွေပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်။ကချင်ပြည်နယ်ဖားကန်းမြို့နယ်အတွင်းမှာဒီကနေ့မနက်စောပိုင်းရဲတပ်ရင်းနဲ့ဒီရဲကင်းစခန်းအနီးရကို KIA ကချင်လက်နက်ကိုင်အဖွဲ့ကတိုက်ခိုက်တာတွေရှိခဲ့ပြီးတော့နေကင်းပိုင်းမှာလည်းပောက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့အကြောင်းကိုကိုဇော်ဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီရပိုင်းတွင်ကချင်ပြည်နယ်ကတပ်မတော်တပ်စခန်းတွေနဲ့ပြည်သူ့စစ်စခန်းတွေကို KIA ကတိုက်ခိုက်တာတွေခက်ဆစ်ဆစ်ဖြစ်လာတဲ့နောက်ဒီကနေ့မှလည်းဖားကန့်မြို့နယ်အတွင်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါဒီကနေ့မနေ့အစောပိုင်းကဖားကန့်မြို့နယ်အတွင်းတိုက်ခိုက်မှုအခြေအနေကိုတော့ဒေသခံတူက VOA ကိုခုလိုပြောပြပါတယ
်မနေ့ညကလည်းနိုင်ကျော်လို့လေမော်ကင်ရေကင်းလေအဲအမှရေကင်းရေစခန်းရှိတယ်အမှဟိုဘယ်သူပဲဝါမပစ်ပြီးဘယ်လိုလာပစ်သွားတာတော့ရှိတယ်မနေ့ညဒါကြီးဝက်တော့ဖြစ်သွားတယ်အဲလည်းနည်းကြီးလက်ပါတယ်ကြားတယ်အမနေ့ရပဲအဲ့စီကုမ္ပဏီမှာဟိုအရေဟိုတောင်းလေရေးကင်းနေရှိရတယ်။အဲ့အဲ့မှာလဲလာတိုက်တယ်လို့ပြောကြတာလေ။ဒီပြိုင်တဲ့လို့ဖြစ်တယ်ဆရာ။ဆိုင်တောင်းဆိုင်တောင်းဒီဒီယူနေနေတယ်ကွာ။မာနာမှာဟိုဖကနဲ့လားကကျူစုပိုင်းဆိုရဆိုင်ပုတ်နားမှာလေ။မိုင်းခွဲတန်ကြတယ်ဟိုဒီနေ့လည်းပါလေ။ဒီဆက်တော့ဘာမှမကြောက်ဆရာ။အဲ့ဒါပောက်ခွဲမှုဖြစ်တော့တက်ကလာတော့လေပေါ့။ဒါနဲ့ပါပြိလိုက်တယ
်။တခြားဖကဒေတာကတူကတော့ဒီကနေ့မနေ့တနားရီကြော်ကြော်လောက်ကဖကမြို့နယ်စိတ်ဘူးကျေးရွာနီးကနတ်မော်ရဲစခန်းတပ်ရင်းကို KIA ကလက်နက်ကြီးနဲ့လာပစ်ခဲ့တယ်လို့အရသာတူဦးထိခိုက်ခဲ့ကြောင်းပြောပါတယ်။ဖကမြို့နယ်အတွင်းပစ်ခတ်မှုနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ကဗိုလ်မှူးကြီးနော်ဘူးကိုမေးမြန်းရမှာတော့
အဲကျောင်းတို့အောက်ခြေကြားကတော့အဲ့ဒီရဲစခန်းတွေကိုအဲကျောင်းတို့လက်ထောက်နဲ့လမ်းပစ်တဲ့အနေနဲ့ထားလို့ပဲသူတို့ကကြည့်ပြလာတာရှိပါတယ်။အဲတကယ်တပ်ကြီးတွေပေါ့နော်ခန်းတင်းတပ်ကြီးတော့ပြင်းပြင်းထန်ထန်တိုက်ပွဲဖြစ်တယ်လားလူတော့တို့မပြောပါဘူးအဲ့လောက်တော့တို့လည်းအတင်ပြတာမရှိသေးပါဘူးခင်ဗျာ
လက်ထောက်ဆိုတာကတော့ 40m ဘုံပစ်လောက်ချာလက်နေငယ်ကိုဆူလိုတာဖြစ်ပါတယ်ဖကန်ဒေတာဟာ KIA တပ်မဟာ6ကအခြေစိုက်လှုပ်ရှားနေတာဖြစ်ပြီးဒီဒေတာအတွင်းကစာတင်ကြောင်းနဲ့ဘာသာရေးဆောက်ဦးတွေမှာတပ်မတော်ကတပ်စခန်းချတာမျိုးလက်မခံဖို့နဲ့အရတုံးမော်တော်ယာဉ်တွေအနေနဲ့လည်းတပ်မတော်ရဲ့ရိတ်ခါနဲ့စစ်လက်နက်ခဲယမ်းတွေတည်ဆောက်မပေးဖို့မိုးကအုပ်ပြီးသွားတာမျိုးမလုပ်ဖို့ကိုတမဟာကိုကသတိပေးတဲ့စာတွေလည်းပြန့်နှံ့နေပါတယ်။ဘုံမူကြီးနော်ဘူးကဒီစာထုတ်ပြန်တာကိုသူမသိကြောင်းနဲ့ဒါဟာရှေ့တန်းတပ်မှုတွေကထုတ်ပြန်တာဖြစ်နိုင်ကြောင်းပြောပါတယ
်။ကျော်တို့ဘူကလည်းသူကတော့မဟုတ်သူတို့အဲလက်တွေ့ချင်းနေကိုကြည့်ပြီးမှအာဒီအတိပေးစာတွေသူပြန်ပြန်ပြန်ပြတ်လောက်တာဒီဖြစ်ပါလိမ့်မယ်။ဒီတမတော်တရားလည်း အရက်သက်ရင်ထဲမှာပါပြီးမှပြက်လာတာမျိုးခဏခဏတွေ့ရတယ်။နောက်ဒီပီတရုသူဒီရှိတဲ့ဒီဖျားတောင်းတို့စာတင်ကြောင်းတို့အဲ့ဒီမှာဒီတပ်မတော်ဒီလည်းအခုမှနေရယူတာတွေလည်းခဏခဏတွေ့နေတာ။အဲ့တော့ပီတရုသူထိခိုက်တရားရရှိမှုအဲနေအောင်ပေါ့နော်အဲ့တော့ကျူတင်မှပြေးပြေးလေးနေပါပါ
ပြီးခဲ့တဲ့ရက်ပိုင်းကတော့မြစ်ဆောင်အထက်ပိုင်းအင်ဂျန်ရံမြို့နယ်ငိုးကောင်းမြို့နယ်နဲ့ဖားကမြို့နယ်တွေမှာတက်မတော်တပ်စခန်းတွေကို KIA ကဝင်ရောက်တိုက်ခိုက်တာအ ਨੇ ဆုံး၄နေရာလောက်ဖြစ်ပွားခဲ့ပြီးအင်ဂျန်ရံမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့ဒေသခံနေရာလောက်ဟာနေရာစွန့်ခွာတိမ်းရှောင်နေရပါတယ် KIA ဘက်ကတော့ဒီတိုက်ပွဲတွေဟာဗဟိုရဲ့ညွန်ကြားချက်နဲ့တိုက်တာမဟုတ်ကြောင်းနဲ့ရှက်ပြည်နယ်မြောက်ပိုင်းမူဆယ်မြို့ဘက်မှာတက်မတော်ကထိုးစစ်ဆင်တာကြောင့်သက်ဆိုင်ရာတံမှုတွေကတက်ခိုက်တာဖြစ်နိုင်ကြောင်းတုံ့ပြန်ထားပါတယ်။ကယ်ရေးဖွဲ့ဟာအစိုးရနဲ့တစ်ဖက်အပြည့်အစာချုပ်ချုပ်ဆိုဖို့ဆွေးနွေးနေတဲ့အဖွဲ့ဖြစ်ပြီးကချင်ပြည်နယ်အတွင်းမှာ2018ခုနှစ်ကစပြီးတပ်ပွဲကြီးတွေမဖြစ်ပွားဘဲရင်သက်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ VOA ကနေကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှပထမဆုံးတင်ဆက်ပေးမှာကမြမရေးသုံးသက်ချက်ဖြစ်ပါတယ်။ဆရာနာတင်လိုက်တဲ့တက်ချုပ်ကြီးမင်းအောင်လိုင်းနဲ့မိသားစုဟာမြမပြည်မှာအချမ်းသာဆုံးမိသားစုဖြစ်လာနိုင်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညာဝဲအောင်နဲ့ငါကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဆဲအနာဒိမှုကန့်ကွက်နေတဲ့ဆန္ဒပြပွဲကိုအကြမ်းဖက်နှိမ်နင်းနေတဲ့စစ်ကောင်စီခေါင်းဆောင်တက်ချုံမင်းအောင်လှိုင်ရဲ့တားနဲ့သမီးပိုင်စီးပွားရေးလုပ်ငန်း6ခုကိုတံခတ်ရေးယူကြောင်းမတ်လ10ရက်နေ့မှာအမေရိကန်အစိုးရကကြေညာပါတယ်တက်ချုံရဲ့သားအောင်ပြည့်စုံပိုင်တဲ့ရွှေတကုံစည်ဒီအနီးပြည်သူ့ဥယျာဉ်ကရန်ကုန်စားတောက်ဆိုင်နဲ့ပကြီးပြခန်းကိုလူသိများပါတယ်ချောင်းသာပင်လယ်ကမ်းခြေမှာအကြီးဆုံးဖြစ်တဲ့ Azura Beach Resort နဲ့ Sky One ဆောက်လုပ်ရေးကိုလည်းအောင်ပြည့်စုံကပိုင်ပါတယ်။ဒီလုပ်ငန်းတွေကိုလည်းပြည်သူလူထုကသဘိတ်မှောက်နိုင်ပါတယ်။ AMH မဟာဆိုတဲ့ဆေးဝါးကုမ္ပဏီကြီးထောင်ပြီးနိုင်ငံခြားဆေးဝါးကုမ္ပဏီတွေအတွက်ခွင့်ပြုချက်ရရှိအောင်အောင်ပြည့်စုံကကြားပွဲစားလုပ်ပါတယ်။မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကယ်ရေးဦးစီးဌာနနဲ့အကောက်ကွန်ဦးစီးဌာနရဲ့ခွင့်ပြုချက်တွေကို ANM မဟာကရောင်းစားနေတာပါဇနီးတဲ့မျိုးရဏထိုက်နဲ့အတူငင်းချမ်းပြည်စုံကုမ္ပဏီကိုတည်ထောင်ထားပါတယ်ဇနီးတဲ့ဟာမင်္ဂလာဆောင်မြို့နယ်ကအောင်မြင်သူအိမ်ချမ်းမြေကုမ္ပဏီကိုပိုင်ဆိုင်သူဖြစ်ပါတယ
်တက်ချုပ်မင်းအောင်လှရဲ့သမီးခင်တိရီတတ်မွန်နဲ့ချွေးမဖြစ်သူမျိုးရဏထိုက်တို့ဟာရုပ်ရှင်နဲ့အမှုပညာဖျော်ဖြေရေးခန္ဓာမှာကြသေးမောင်တောင်းချီပြီးနှစ်စဉ်ရင်းနှီးမြှုပ်နှံနေပါတယ်မြန်မာနိုင်ငံသတင်းစာဆရာအတင်းကကျင်းပတဲ့ရုပ်ရှင်နဲ့ရုပ်တံစုပေးပွဲကိုမျိုးရတနာထိုက်ပိုင်တဲ့ Stella 7ကကြသိန်း 4,000 ဘူကူညီဘူးပါတယ်တမီးပြည့်သူထုတ်လုပ်တဲ့မုံဆွဲဇာကားကိုနေပြည်တော်ကရုပ်ရှင်ရုံမှာတက်ချုပ်ကြီးသွားရောက်ကြည့်ရှုကြောင်းသိရပါတယ်ကုမ္ပဏီတက်တန်းနှစ်နှစ်တာအတွင်းရုပ်ရှင်ကား၈ကားထုတ်လုပ်နိုင်ခဲ့ပါတယ်တက်ချုပ်ရဲ့တမီးနဲ့ချွေးမဟာရုပ်ရှင်အမှုပညာနဲ့ဖျော်ဖြေရေးခန္ဓာကိုဩဇာညောင်းဖို့ရည်ရွယ်ပုံရပါတယ်။တရုတ်ဆောင်ဖြစ်တဲ့နေတိုးထူအောင်ရွှေထူးဝုတ်မုံရွှေကြီးနေကြီးဦးတို့နဲ့တီးသန့်စာချုပ်လုပ်ပြီးရုပ်ရှင်ဇာတ်ကားတွေထုတ်လုပ်နေတဲ့ခင်တိရီတပ်မွန်ကို CDM လို့သူတွေသတိထားသင့်ပါတယ
်။ ETC စင်ကာပူဦးဆောင်ပြီးတရုတ်ကုမ္ပဏီတစုရင်းနှီးတဲ့ရန်ကင်းမြို့နယ်က Golden City ဟာလေတက်ချုံမင်းအောင်လှိုင်ရဲ့တမီးနဲ့ချွေးမရဲ့စကြက်ဖြစ်ပါတယ်ဂိုးလ်ဒန်စင်တီနဲ့လမ်းမတော်ကစီးတီမောလ်မှာခင်တိတက်မွန်ပိုင်တဲ့ Everfit Gym လုပ်ငန်းရှိပါတယ်မန္တလေးမှာလည်းရှိပါတယ်အခုတန်လျင်မြို့နယ် Star City မှာဖွင့်မဲ့ Everfit Gym အတွက်ဝန်တန်းခေါ်ယူနေပါတယ်အပြည့်အစုံကျန်းမာရေး Gym စံနှုန်းအတိုင်းတည်ဆောက်ထားတာမို့လူကြိုက်များပုံရပါတယ် Everfit Gym ရဲ့ Facebook မှာ follower 4,200 ကျော်ရှိတာတွေ့ရပါတယ်။လင်ငယ်ရီကြိုက်တဲ့ဖျော်ဖြေရင်းနဲ့ကျမ်းမာရေးမှာတက်ချုပ်မိသားစုစီးပွားရှာနေတာကိုတပိတ်မှောက်ဖို့ခက်ခဲနိုင်ပါတယ်
။ဒါနဲ့မကသေးပါဘူး။ Golden City ဟာစစ်တပ်ကိုမြင်ငှားကပေးရပါတယ်။2019အထိဒေါ်လာ32တန်းပေးပြီးပါပြီ။မြင်ငှားကစုစုပေါင်းဒေါ်လာတန်း200လောက်စစ်တပ်ကရမှာဖြစ်ပါတယ်။ဒီငွေဟာအစိုးရဘတ်ဂျက်မှာမပါဝင်တဲ့အတွက်ဘယ်ရောက်သွားတယ်ဆိုတာကိုတက်ချုပ်ကြီးပဲသိနိုင်မှာဖြစ်ပါတယ်။ရန်ကုန်မြို့တော်မှာနိုင်ငံသားတသိန်းကျော်နေထိုင်ပြီးနှစ်စဉ်ငှားရမယ်ကွန်ဒိုတိုက်ခန်းက6000လောက်သာရှိတယ်လို့ခန့်မှန်းထားတာမို့ဒေါ်လာများများရနိုင်မယ်ကွန်ဒိုဈေးကွက်ကိုတက်ချုပ်ကြီးအာယုံစိုက်နေပုံရပါတယ်ဥပမာ Golden City မှာခင်မီကွန်ဒို220ခုရှိတဲ့နဲ့ Huawei တရုတ်ကုမ္ပဏီကို149ခုငှားတာကြောင့် ETC အစိုးရခန်းစာမှာဖော်ပြပါတယ် ETC ကုမ္ပဏီဟာစင်ကာပူအစုရှယ်ယာဈေးကွက်မှာငွေရင်းရအောင်ကြိုးပမ်းတဲ့အပြင်ရန်ကုန်အခြေစိုက်ကမ္ဘောဇယူမအေယာဝတီစတဲ့မှန်လုပ်ငန်းဒီမှာလဲပူးတွဲလုပ်ကင်နေကြောင်းသိရှိရပါတယ
်အချမ်းသာဆုံးပုဂ္ဂိုလ်စီရင်မှာထူးကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးတေဇာကပထမလူမှတ်တမ်းတင်ကြပါတယ် Forbes Asia စာဆောင်မျက်နှာဖုံးမှာအဖို့ပြက်ခံရတဲ့ပထမဆုံးသောမြန်မာလုပ်ငန်းရှင်ပါအမေရိကန်ဒေါ်လာတန်း9000လောက်ချမ်းသာတယ်လို့ဆိုပါတယ်သူ့နေရာကိုတက်ချုပ်ကြီးမင်းအောင်လိုင်မကြာမီရလိမ့်မယ်လို့ခန့်မှန်းကြပါတယ်ဒုတိယအချမ်းသာဆုံးကကွဲလွန်သူဘိမ်းမောင်ကိုလောစင်ဟန်ရဲ့တာဦးထွန်းမြင့်နိုင်ဖြစ်ပါတယ်။ဒေါ်လာတန်း6000လောက်ချမ်းသာတယ်လို့သိရပါတယ်။ကွဲလွန်သူဦးအောင်တောင်းရဲ့သားတွေကတတိယအချမ်းသာဆုံးပါ။ဦးနေအောင်နဲ့ဦးပြေအောင်နှစ်ယောက်ပေါင်းဒေါ်လာတန်း9000လောက်ချမ်းသာတယ်လို့ဆိုပါတယ်။ဦးစောစောကလည်းတတိယအချမ်းသာဆုံးဖြစ်ပါတယ်။ဦးသူရရွှေမန်းရဲ့တာဦးအောင်တက်မန်းကတော့ဒေါ်လာတန်း4000နဲ့စရုထအဆင့်ကလိုက်နေပါတယ်ဥတေဇာဟာဥတန်းရွှေကောင်းမှုကြောင့်အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်လာတာပါစစ်အာဏာရှင်ဖြစ်လာတဲ့တက်ချုပ်မင်းအောင်လှိုင်နဲ့မိသားစုဟာဒေါ်လာတန်း9000လောက်ချမ်းသာနေပြီလို့ခန့်မှန်းကြပါတယ်အာဏာဆက်ရနေမယ်ဆိုရင်တော့မြန်မာပြည်မှာအချမ်းသာဆုံးမိသားစုဖြစ်လာမှာသိကြပါလေခင်ဗျာ
ကောင်းခင်ရဲ့မြန်မာရေး30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့အပတ်စဉ်ဂျမားရီကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ဂျမားရီကဏ္ဍမှာတော့ဆန္ဒပြပွဲတနက်တန်းရာအရေးပေါ်ပြုစုခြင်းကိုပြောပြထားပါတယ်ဆန္ဒပြပွဲအတွင်းမြန်မာလူမျိုးရေးအဖွဲ့တွေကတနက်နဲ့ဖြိုခွဲနေတာကြောင့်အသက်အန္တရာယ်ရှိတဲ့ဒဏ်ရာတွေအတွက်အရေးပေါ်ကယ်တင်ပြုစုမှုအဆင့်ဆင့်ရှိတယ်လို့အရေးပေါ်ဆေးပညာကျွမ်းကျင်သူတွေကဆိုပါတယ်ဘလို့အဆင့်နေပါလဲဒီအကြောင်းကိုတော့ဆန္ဒပြပွဲထဲမှာကိုယ်တိုင်ပါဝင်ကယ်ဆယ်ကုသပေးနေတဲ့အမည်ဖော်လိုသူအရေးပေါ်ထိခိုက်ဒဏ်ရာအထူးကုဆရာဝန်ကြီးကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရေဘော်တကူဆရာဝန်ကြီးခင်ဗျာကျွန်တော်တို့ဒီဆန္ဒပြပွဲတွေအတွင်းမှာအကျန်းဖက်ဒီပြစ်ခတ်ပြိုခွင်းတာကြောင်းအသက်အန္တရာယ်ရှိနိုင်သူတွေကိုပြည်သူစောင့်ရှောက်တာအတွက်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးလူနာအရေးပေါ်ရွှေ့တာနဲ့သွေးတိတ်စေတာတချို့ကိုပဲပြောပြီးမှအခုတော့ဆရာကျန်တာဆက်ပြောမှမို့ဘာကနေစရှင်းပြကြလဲဆရာ
လူနာကောက်လာပြီးရောက်လာပြီဆိုရင်ပထမတစ်ပိုင်းပြောသလိုပဲအခုလုံလုံနဲ့ရောက်လာပြီဆိုရင်ကျွန်တော်စပြီးလောအောင်အဆင့်နေပေါ့လူနာနံပါတ်3ရလာမရလာပေါ့ဒီတိုင်းခေါ်ကြည့်လိုက်ခေါ်ကြည့်လိုက်လို့မလုပ်ဘူးဆိုရင်တော့အဓိကနှိုးကြည့်မယ်ပေါ့နော်ဆေးရုံမှာနှိုးရင်တော့ပုံမှန်ဆင်းရင်းနှိုးရောပေါ့လက်နဲ့လက်စည်းဆုပ်ပြီးတော့နည်းနည်းဖိပြီးတော့နာအောင်လုပ်လိုက်တာပေါ့တုံတုံ3မိတဲ့လူက response ပြန်လာတယ်3ခေါင်းရတယ်ဆိုတော့စက်တခြားကြီးဆက်လုပ်လို့ရတယ်အရင်ဆုံးချက်ချင်းကျွန်တော် ABCDE ဆိုပြီးတော့ငါးခုနဲ့သွား
ဟုတ်ကဲ့ဆရာအဲ့တော့ A ကိုစပြီးတော့ရှင်းပြပေးပါလား
A ကတော့ကျွန်တော် AOE ပေါ့အသက်ရှင်တန်းကြောင့်ပွင့်လားမပွင့်လားဆိုတော့ကျွန်တော်စကြည့်တယ်ဒါလူနာစကားပြောနိုင်ပြီဆိုရင်ဒါအသက်ရှင်တန်းကြောင့်ပွင့်နေရပါသတိမိတဲ့လူနိုင်ကြအသက်ရှင်နိုင်ကြမပွင့်တော့ပိတ်နေရများတယ်အဓိကပိတ်တာကတော့ပစတဲ့မှာတွေးရပါရှိနေရတော့ combat တွေရှိနေရတော့တခြားချွဲတွေရှိနေရတော့ဆိုရင်အဲ့ဒါကိုအရင်ဖယ်ထုတ်တယ်လက်နဲ့နှိုက်ပြီးထုတ်တာဆိုအဲ့လိုမျိုးလုပ်လို့ရတယ်အသက်ရှင်နိုင်ကြပိတ်တဲ့လူနာကအနည်းဆုံးဆိုကျွန်တော်ဟောက်နေတဲ့လူနာတူတယ်ဂရုဂရုဂရုဂရုဖြစ်နေတယ်အသက်ရှင်နိုင်ကြမကောင်းတဲ့လူနာကိုတည်မယ်ဆိုရင်တော့ကျွန်တော်တစ်ကောင်းဆောင်းဆောင်းလေးလုပ်ပြီးတည်လာတာပို့ဆင်ပြည်တယ်တက်လက်ကြီးကြတော့ရှာကြီးကအနောက်ကိုပြန်လာတဲ့အတွက်ရှာကအသက်ရှင်နိုင်ကြပိတ်သွားတယ်တစ်ကောင်းလေးတည်လာရင်ပစုနိုင်ကြပွင့်နေရ
ဟုတ်ကဲ့ဆရာနောက်ကော
အဲ့ဒါညပွင့်ဝါနဲ့တကယ်လို့ခတိက11ရိုးပါတခါရဲတွဲပြီးလှုပ်တယ်11ရိုးကကြောင်းဒီနာမကောင်းဘူးတက်တယ်ပဲထားမယ်ဟိုဆောင်ဒီဆောင်သိမလို့ဘူးထိခဲ့တဲ့အကုန်လုံး11ရိုးထိတတ်တယ်အဲခေါင်းရဲ့တစ်ဖက်နှစ်ချက်နေရနှစ်ဖက်ကမှာအကုန်နေခဲ့ကြည့်ပါအဲ့လိုမျိုးတစ်ခုနဲ့11အထင်းပုံမှန်ဖြစ်သွားအောင်လုပ်လိုက်မယ်အဲ့ဒါဆိုရင်ကျွန်တော်ရွှေ့တဲ့အချိန်မှာလည်းပခုံးဟိုအရင်ကနေကန်ပြီးတော့ညရိုးပေါ်လက်မနှစ်ချောင်းတင်ကျန်တဲ့ကြိုးဘက်မှာလက်၄ချောင်းထားပြီးတော့ခေါင်းကိုနေရနှစ်ခုလက်ဖြန်နဲ့ညှက်ပြီးတော့ အဲ့လိုတဲ့ဝါပြီးဆိုရင်လေမင်းကြီးကလှုပ်ရှားအကြောင်းမရှိတော့ဘူးကားပေါ်ရောက်သွားပြီးဆိုရင်လည်းအဲ့ကောင်းတစ်ဖက်တစ်ချက်မှာမျိုးတစ်ခုထိနေ
ဟုတ်ကဲ့ဆရာနောက်ဘီပေါ့နော
်ဘီကတော့ဘလူနာအသက်ရှူလားမရှူလားဆိုတာစကြည့်တာဒီတိုင်းကြည့်လို့ရတယ်အကုန်လုံးဖြစ်နိုင်ရင်ဘက်ကိုလှမ်းလိုက်ရှင်ဘက်ကနှိမ့်လိုက်နှိမ့်လိုက်နှိမ့်လိုက်နှိမ့်လိုက်ဖြစ်နေရဆိုအသက်ရှူရပေါ့သက်မရှူဘူးဆိုရင်တစ်ခါကျရင်အပေါ်အသက်ရှူနေကြောင့်ဖွင့်လိုက်လို့ပြန်ရှူသွားရလဲဖြစ်နိုင်တယ်မရှူတဲ့လူနာမှာသူရှူတဲ့ဟာ10မိနစ်မှာ10ချိန်အောက်ရင်29ချိန်အထက်ဆိုရင်အရေးကြီးအချိန်တွေဆိုတာအနေအောင်ဖြစ်လူနာပေါ့နော်အဲရှူဘူးဆိုရင်ကျန်တာတွေကတော့အောက်ဆီဂျင်ရမယ်ဆိုတော့အောက်ဆီဂျင်ပေးရမယ်အဲအသက်ရှူတာမှန်းရလားဂျင်မတ်နှစ်ခုကညီရောညီရလားတခြားချက်တွေကဘယ်ဘက်ဂျင်မတ်ကမရှူရောညာဘက်ဂျင်မတ်ကမရှူတာမျိုးရှိတယ်အဲ့လိုမျိုးတွေကကြီးတန်းထိရလူနာတွေမှာဖြစ်တယ်လေကျွန်တော်ဟိုနေ့ပြောသလိုပဲသွေးချောက်ကတော့အစုတ်ထဲမှာသွေးဝင်သွားရင်ဆိုရင်အဲ့ဒီဘက်အချမ်းအစုတ်ကမရှူနိုင်တော့ဘူးမရှူနိုင်တဲ့အချိန်မျိုးမှာဆိုရင်ကျွန်တော်ဟိုနေ့ပြောခဲ့တယ်အဲ့3 way dressing နဲ့ပဲသုံးဘက်ကိုဖိတ်ပြီးတော့တစ်ဖက်ကိုဖွင့်ထားပြီးကျန်စင်းနေတော့ထားပြီးတော့လောက်ရမှာ
ဟုတ်ကဲ့ဆရာနောက်ဆုံးဒီ C ပေါ့နော
် C ရကြတော့ကျွန်တော် circulation ဆိုခန္ဓာကိုယ်မှာသွေးစီးဆင်းတဲ့ဟာအဆင်ပြေလားမပြေလားသွေးပေါင်ပြန်လာမှာမလားအဲ့ဒီအချိန်မှာ C ရမှာတော့သွေးပေါင်ချိန်လို့မရဘူးနှလုံးကိုသွေးကုန်လုံးစမ်းလို့ရမှာအဓိကတော့လက်ကောက်ပေါ်မှာစမ်းလို့ရတယ်နောက်ဟိုလေသင်းမှာစမ်းလို့ရတယ်လေသင်းသေးမှာလည်းခုန်နေရရှိရတယ်ဒါတကယ်လို့ခုန်တဲ့ဟာ10မိနစ်မှာ190တဲ့အရန်ကျော်သွားပြီဆိုရင်တော့ဒါအနည်းအောင်ဆင့်လို့နာအဲ့ဒါတော့နည်းနည်းလေးအလေးချင်းရှိမှာပဲစမ်းတက်လိမ့်မယ်ဆိုနောက်တစ်ခုအလွယ်ဆုံးဒီခုနကျွန်တော်တို့ရင်ဘက်ဒီညို့အလေးတက်လက်မနဲ့ဖိလိုက်ဒီပါဇက်ကနေ1000 1000 1000 1000 1000 5 seconds ဒီဖိလိုက်5 seconds ဒီဖိပြီးတော့လွှတ်လိုက်5 seconds မို့30 seconds အတွင်းမှာချူနေတဲ့နေရာနေပြီးတော့သွေးကြောင်ပြန်လိုက်သွေးပြန်လိုက်လာရဆိုရင်ဒီလူနာကောင်းတယ်ပေါ့နော်5 seconds အတွင်းမှာ5 seconds 4 seconds 5 seconds တော့ဒီမှာတဖြည်းဖြည်းလေးမှပြန်လာရဆိုရင်တော့အဲ့ဒါလူနာ short အနေထားဖြစ်သွားပြီသူကအနည်းအောင်ဆင့်လူနာဖြစ်သွားပြီအဲ့ဒါပြီးသွားရင်တော့နောက်တစ်ခုကတော့ဒီကတော့ကျန်တဲ့ဟာတော့အပြင်းလူလို့ပြင်ရမှာမဟုတ်ဆရာဝန်လုံးမှာပဲရတော့မှာ
ဟုတ်ကဲ့ဆရာတော့တစ်ဆက်ထဲမှာပဲဒီသွေးတိတ်ဖို့အတွက်ပေါ့ဆရာနော
်လူနာတယောက်ပယ်လာပြီဆိုရင်အရင်ဆုံးစီမားတစ်ခါလေးကြည့်ရမှာပါဆိုတော့ပြေလောက်အောင်သွေးဖက်နေနေပယ်လာရှိတယ်ပေါ့နော်အဲဒါလေဘင်းမှာဖြစ်တယ်ဆိုရင်လေဘင်းကိုအဲ့လိုဖြည့်ရင်ပရက်ရှာနဲ့ပတိကိုပတ်ထားမယ်အရင်လည်းအတင်းပဲလို့မရနှစ်ဖက်လုံးတင်းနေလို့မရနှစ်ဖက်လုံးတင်းသွားရင်လေဘင်းမှာကြတော့ဘဲဘက်ကညာဘက်ကသွေးလွှတ်ကြောရှိရသွေးလွှတ်ကြောနှစ်ဖက်လုံးတင်းသွားပြီဆိုရင်ကောင်းတဲ့ဘက်ကပါဘုံနောက်ကိုသွေးမရောက်တော့အောက်ဆီဂျင်မရဘူးဆိုရင်သေသွားနိုင်တယ်တစ်ဖက်ဆိုတစ်ဖက်ကိုပဲဖိပြီးတော့ pressure လက်နဲ့ပဲ pressure ပေးတာပဲပုံစံပြေးလိမ့်မယ်အထပ်ပြီးတော့ခြေလက်တွေမှာအကြီးကသွေးထွက်တာပေါ့ကျွန်တော်တွေ့တဲ့တိုင်းရရရဆိုရင်တော့တကယ်ကြည်စစ်ထိပြီဆိုရင်တချို့တော့ကျိုးပါကျိုးပါအဲ့တော့ရိုးကျိုးသွားတဲ့ဟာကိုအရင်ဆုံးသွေးထွက်နေပြီဆိုရင်အဲ့သွေးထွက်တဲ့နေရာကိုပတိနဲ့ပတ်ပါပေါ်ကနေပြီးတော့အဲ့ဒီတော့ခြေကောက်မှာဖြစ်တဲ့ဆိုရင်ခြေတော့အပေါ်နားကနေပြီးတော့အဲ့တိုင်းရအပေါ်ကနေပြီးတော့ကျွန်တော်ကျက်စီးလို့ရတယ်ကျစီမယ်ဆိုရင်စပိန်ကျွတ်တော့ပါတော့အဲ့လိုပုံစံမျိုးပါပေါ့နည်းနည်းတင်းဟာမျိုးအောက်ကပတိရာမျိုးအဘုတ်ခုခံပြီးတော့မှအဲ့တရေချိုးတို့အဲ့လိုမျိုးဟာမျိုးနဲ့စပြီးတော့စီးစီခြင်းနဲ့စီးပြင်းနဲ့တော့စစီးတဲ့အချိန်ကိုသိဖို့လိုတယ်စစီးတဲ့အချိန်ကိုတစ်ခုနဲ့ရေးပေးလိုက်တာဖြစ်ဖြစ်စာရလေးနဲ့ချိတ်ပေးလိုက်တာဖြစ်ဖြစ်ဒါမှမဟုတ်စေးုံပို့မဲ့လူနာကိုတစ်ခါမှားလိုက်တာဖြစ်ဖြစ်အဲ့လိုမျိုးမှားလိုက်စေချင်ဘာလို့အဲ့ကျစီကချိန်ရမ်းကြာဝရင်လည်းအဲ့ကျစီကိုချုပ်လိုက်တဲ့ချိန်မှာအောက်ကမကောင်းတဲ့တက်တွေကအပေါ်တက်လာပြီးတော့သွေးတွေကိုဆော်ပြီးတော့ပေတတ်တာများတယ်အဲ့တော့အချိန်ကတော့၃နာရီကျော်ပိုင်းအဲ့လိုမျိုးဖြစ်တတ်တယ်အဲ့တော့လိုရရင်ကျွန်တော်တို့ကျက်စီကိုမရှုပ်ခဲနဲ့အောက်ကခြေတော်ကိုတန်းထက်လိုက်ရတာမျိုးတကယ်လို့ကျက်စီကိုချိုးလိုက်မှသေသွားရည်လို့လည်းရှိတယ်အဲ့ဒါကြောင့်ကျက်စီပြီးရင်လည်းအောက်ကဟိုဟောပြန်စီရမယ်ပိုစီရမှန်းရလားပေါ့အောက်ကသွေးရဆက်တိုက်ထွက်နေသေးလားတစ်ခါတည်းကျက်စီကတချို့ကြောင့်ရော့ရော့လေးစီးရင်ကြောင့်ဘာဖြစ်သွေးကိုပုံချစ်ပြီးထွက်တော့တဖြစ်သွားတယ်အရင်ရော့ပိုင်းလည်းသွေးပုံချစ်ပြီးထွက်သွားရင်အောက်ကသွေးရတိတ်မှမဟုတ်ပူတော့ပန်းထွက်လာတယ်ပြီးတော့အဲ့အယိုးကျိုးတဲ့ဟာကိုခြေတော်ကျိုးတဲ့ဖြစ်ဖြစ်လက်ကျိုးတဲ့ဖြစ်ဖြစ်အဲ့လိုမျိုးကျိုးတဲ့ကိုတန်မြားဖြစ်တယ်ဆိုရင်အောက်ကနေကိုချမ်းများဖြစ်ဖြစ်အမားတစ်ခုနဲ့ကျွန်တော်မွေကိုင်းကျက်စီတယ်လို့မျိုးအဲ့လိုမျိုးစီးပြီးတော့အဲ့နေရာကိုမလှုပ်အောင်ထားပို့ပြီးတော့အဆင်ပြေတယ်ပေါ့နော်ပြီးတော့ဒဏ်ရာကိုသိစားကြည့်ပါပေါ့နော်တချို့ကြီးကဒဏ်ရာလေးကဟိုအကုန်ဖယ်လိုက်မှာပဲညင်ရတာမျိုးရှိတယ်လူနာတယ်လိုက်ပက်လက်တယ်လားများတယ်ဒီကထိနေကြောမှာအဲ့ဒါကြောတခါကျမတွေ့တာရှိတယ်လိုရရင်ပေးပါထွက်နေပေါင်းပြီးပါဖြဲပြီးတော့လုပ်ပြပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပေါင်တို့ခြေတော့တို့အတူတူပေါ့နော်အဲ့ဒါအပြင်ရောတခြားအရေးကြီးတဲ့နေရာ
ဆူတော်တော်များများတင်ပစုံထိတာမျိုးလည်းရှိတယ်အဲ့ဒါအရေးကြီးရဲ့အဲ့ကောင်ကကျောပေးထွက်တယ်အများကြီးတယ်အဲ့တင်ပစုံရိုးကျိုးပါပြီးတော့အဲ့နာအရေးကြီးတဲ့အော်ဂန်တွေရှိတော့အဲ့ဒါမျိုးဆိုရင်ကျွန်တော်တို့ပစိုးတစ်ထည်နဲ့လူနာကိုအဲ့တင်ပစုံပေါ့ခါးစီရိုးဘိုက်ကနေစပြီးစမ်းဘေးကနေခါးဘေးကနေစမ်းသွားရင်မမာလေးတစ်ခုရှိတယ်အဲ့ခါးစီရိုးတင်ပစုံရိုးပဲပြောမှာပေးနာအဲ့တင်ပစုံရိုးကနေပြီးတော့အဲ့ဒါကိုကျွန်တော်ကျောင်း private binder လို့ခေါ်တယ် online မှာရှာကြည့်လို့ရတယ်ပုံရှိတယ်အဲ့ဒါစီးလို့ရအဲ့ဒါနဲ့ပစိုးတစ်ထည်နဲ့အဲ့ခါးအဲ့ဘေးနာ ESIS ဆိုတော့အဲ့ရိုးစက်စားခြင်းကျောင်းကနေဘေးကနေတစ်ခါစမ်းသွားအရင်ဆုံးတွေ့ရအယိုးမမာကြီးအယိုးမမာကြီးအဲ့အကြီးအပေါ်ကနေပြီးတော့အဲ့အောက်ပေါင်းအလယ်နီးပါးလောက်ထိအဲ့နာကိုအစိုးနဲ့ခါးကနေတက်ပြီးတော့အရှိန်နေပြီးတော့နှစ်ဖက်နှစ်ယောက်ဆွဲရတယ်ပေါ့တင်းတင်းလေးရှိအောင်အဲ့အတင်းမဆုံရိုးကျိုးဝိုင်းအရင်လှုပ်လေသူ့ထွက်လေလှုပ်လေသူ့ထွက်ပြီးတော့တင်းမဆုံရိုးကိုညီကောင်းကိုကျွန်တော်တို့ပစိုးနဲ့စီးတယ်သွေးလည်းတိတ်တယ်ပြီးတော့ pressure တန်းနဲ့ဆိုတော့တင်းမဆုံရိုးကလည်းကျိုးတာတက်တာပဲပေါ့
ဟုတ်ကဲ့ကျေးဇူးပြုတင်ပါတယ်ဆရာ
Pas in Jama Iganago, government in Sapiga Pibare, good car or bus in Tiantrin or season good in Sapimaba, T season or Tai cheese like Tiantrin out in Sapita Pibarekma.
Bassin, then set to Ame, Tayan the Dinwaga, Josubare, Yamanang and Tuan, Tayan da Lumusu, Rinit Hanjari, Yati Darima, Pipiani, Pipia Duine, Tayan da Ruyet, then we go, Tehat then set Tara Pipare.
Ming Lava Shin, Tamaga Amiba, Fiva Wino Dari, then set Tara, did about Tayan the Dinwama, Nasi Yamarigaro, Timinema, Sanadia the Big Gamsau. Say Utamane, a moo point, Pamoran token, Taya Barre, Gatin Lula y Damroki, I in it, Nema, Citadel, Dibway, a drain, in Jayam Munega, Juada, Naya, Niba, Sibi, Dinshaw, Nijayare, Surane, Nanganga, Mutmian, Loshamu, Diego, Dongji, Kia, and Yang Shui Mu, in Lady Dama, Pilu, Jimba, Kate, and Down we go, Jaja Yamabashin.
ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကုန်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ကစစ်အာဏာရှင်စန့်ကြီးရဲ့စာနာပြဖော်ထုတ်ရမှာပါဝင်တဲ့တပိတ်ခေါင်းဆောင်စေဦးထမင်းကိုရဇဒတ်ကြီးပုံမှန်900ငါးကကြီးနဲ့အမှုဖွင့်ထားပြီးဖမ်းရန်ထုတ်ခိုင်းပါတယ်မတူပီမြို့နယ်လွတ်တော်အမတ်အပါဝင်စာနာပြရမှာပါဝင်တဲ့လူ၆ဦးကိုစစ်ကောင်စီကပုံမှန်900ငါးကကြီးနဲ့အမှုဖွင့်ပြီးသူတို
ဥဆောင်သူ၅ဦးကိုပုံမှန်905ကကြီးနဲ့မတ်လ၃ရက်နေ့ကဖန်ရန်ထုတ်ထားပြီးလူအသွားလာများတဲ့နေရာတွေမှာသူတို့ရဲ့ဓာတ်ပုံတွေကိုလိုက်ကပ်ထားတာတွေ့ရပါတယ်အလားတူချင်းပြင်းနဲ့မင်းတပ်မြို့မှာလည်းလူ၂ဦးကိုပုံမှန်905ခခွေးနဲ့တဘာဝပေးစီမံဥပဒေနဲ့အမှုဖွင့်ထားပြီးဖလမ်းမြို့မှာလည်းစာနာပြလူငယ်ခေါင်းဆောင်၂ဦးကိုပုံမှန်905ကကြီး ခခွေးနဲ့ဖန်ရန်ထုတ်ခိုင်းပါတယ်ရစတကြီးပုံမှန်905ကကြီးခခွေးတို့ဟာအပြည့်ပုံမှန်တွေဖြစ်ပြီးထောင်တန်းနှစ်အထိကြက်ခံနိုင်ပြီးအင်ဂျင်ရမြို့နယ်မှာကချင်လူလာရေးသမတော်ကရန်ရီနဲ့မြန်မာစစ်တပ်တို့ကြားမလ၅ရက်နေ့ကစတင်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့လို့အနီးအနားယွာကကြွာသားနေရာနီးပါးစစ်ဘေးတိမ်းရှောင်နေကြရပါတယ်
အင်ဂျင်ရမြို့နယ်ထဲကကွေးထောင်ကြီးရွာမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားလာတဲ့အတွက်ကွေးထောင်တံပေါင်ရန်ပစီစွန်းနဲ့စနီတူရန်ကြီးရွာတို့ကကြွာသားနေရာနီးပါးကဟာမြကျင်းနာမြို့ဗလနာကြီးရွာအုပ်စုထဲကအရင်သူတို့နေခဲ့တဲ့စစ်ဆောင်စခန်းတစ်ခုကိုစစ်ဘေးတိမ်းရှောင်လာကြတယ်လို့အကူအညီပေးနေသူတူကပြောပါတယ်ဒီစစ်ဆောင်နေဟာဗလနာကြီးရွာအုပ်စုထဲကသတိနေတည်နဲ့စိတ်ဂျိုးဆက်စစ်ဆ
အုပ်ချုပ်မှုကောင်စီမှမွန်ညင်ညွတ်ရေးပါတီ MUP ပါဝင်ဖို့တက်မတဲ့ဗဟိုကော်မတီအရေးပေါ်အစည်းအဝေးတရကိုမတ်လ16ရက်နေ့ကတန်ဖြူဇယက်မြို့မှာကျင်းပခဲ့ရမှာဆက်လက်ပါဝင်တင့်တယ်လို့မဲအရေးအတွက်3ပုံ2ပုံကျော်နဲ့ကော်မတီဝင်အများစုကထောက်ခံအတည်ပြုလိုက်ပါတယ်ဗဟိုကော်မတီဝင်အများစုကကောင်စီမှာပါဝင်ဖို့လက်ခံကြောင်းအပြစ်သက်မဲခွဲတော်ကော်မတီဝင်အများစုကထောက်ခံကြောင်းပါတီပြောခွင့်ရနိုင်လီသမားကပြောပါတယ်အစည်းအဝေးတက်ရောက်သူဗဟိုကော်မတီဝင်60ဦးအနက်ပြက်ကွက်သူ4ဦးကန့်ကွက်မဲ26မဲထောက်ခံမဲ60တို့နဲ့ဗဟိုအလုံမှုဆောင်ရဲ့ရခင်ဗဟိုအလုံမှုဆောင်အဖွဲ့ဆုံးဖြတ်ချက်ကိုဆက်လက်အတည်ပြုခဲ့ပါတယ်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်အဖြစ်ဒေါက်တာပညာအောင်မိုးကို၎င်းမွန်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်အဖြစ် MUP တွဲဖက်တွင်ရင်မူတက်နိုင်လီတမကို၎င်းစစ်ကောင်စီကနေခန့်အပ်တာဝန်ပေးခဲ့ပါတယ်
တိုက်ပွဲတွေမရှိတော့တဲ့အတွက်ရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့ပေါ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေကိုနေရပြန်မယ်ဆိုရင်ကူညီပေးမယ်လို့စစ်သားရဲနဲ့မြို့နယ်အာဏာပိုင်တွေကဒီ14ရက်နေ့မှာလာရောက်ပြောဆိုခဲ့ပါတယ်ဒုက္ခသည်တွေကနေရကိုပြန်လူပေမဲ့ကြေးရွာနီးမှာစစ်သားစခန်းတွေရှိနေတယ်လို့မိုင်းအန်တရဲနဲ့တိုက်ပွဲတွေပြန်လည်ဖြစ်လာမှာကိုစိုးရိမ်တဲ့ပြင်လူနေအိမ်တွေပျက်စီးသွားပြီးစားတော့ရေးအတွက်ပါခက်ခဲရှိတဲ့အတွက်နေရပြန်မှုမဖြစ်နိုင်ဘူးလို့ရောင်မြင်စကားမှာခိုးလုံနေတဲ့ဒုက္ခသည်တူဖြစ်သူဥတာထွန်းအောင်ကပြောပါတယ်ဗုဒ္ဓတောင်မြို့မှာရောင်မြင်စကန်းလမ်းမစစ်ဘေးရှောင်စကန်းမြတ်တောင်စစ်ဘေးရှောင်စကန်းနဲ့ကန္တရီဖုံးတော်ကြီးကျောင်းစစ်ဘေးရှောင်စကန်းနေရာလေးခုမှာလူရင်9000နီးပါးနေရာမပြားနိုင်ပဲရှိနေပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်သားနဲ့အေအေတပ်ဖွဲ့တို့နှစ်နှစ်နီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါင်း2000နီးပါးနေရာဆုတ်ခွာပြီးဒုက္ခသည်စကန်းတွေမှာခိုးလုံနေခဲ့ကြရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နယ်အစီအက်အက်အက်အက်အေတို့တိုက်ပွဲဖြစ်ပွားမှုကြောင့်စစ်ဘေးရှောင်900ကျော်နေရာမပြနိုင်သေးပါဘူးဖေဖော်ဝါရီလပထမပတ်ကစပြီးလက်ရှိအချိန်ထိနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နယ်အစီအက်အက်အက်အေတို့တိုက်ပွဲဆက်လက်ဖြစ်ပွားနေသေးတယ်လို့နှစ်ဖက်တလည်းတင်းမာနေပြီးလေယာချန်သွားလာနေတဲ့
ဲ့နဲ့ RCSS SSA တို့အကြား2020ဒီဇင်ဘာလကစပြီးယနေ့အချိန်ထိပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တီဘောမြို့နယ်နမ်တူမြို့နယ်ကြောက်မဲမြို့နယ်ကဒေသခံတွေစစ်ပေးတိမ်းရှောင်နေရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံရေးမှအမျိုးသမီးတွေပါဝင်ဖို့အမျိုးသားတွေညီတူအမျိုးသမီးတွေတန်းတူအခွင့်အရေးရဖို့လူမှုအဖွဲ့အစည်းတွေအမျိုးသမီးတွေစုပေါင်းပြီးမတ်လ10ရက်နေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများလှုပ်ရှားမှုတရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့ကြပါတယ်။အင်းလေးဒေသနိုင်ငံတကာအမျိုးသမီးများနဲ့ International Women Day မှာရှမ်းပြည်သားအမျိုးသမီးတွေကဘလို့အခက်အခဲတွေရှိနေပါသလဲ။နမ်ဟောင်ကလည်းစူးစီးတင်ဆက်ထားပါတယ်။
စစ်အာဏာသိမ်းမှုစန့်ကျင်ရေးနှွေဦးတော်လိုင်းရေးဆန္ဒပြပွဲတွေမှာရောဒီနှစ်နိုင်ငံတကာအမျိုးသမီးနေ့မှာအမျိုးသမီးတွေအနေနဲ့ပူးပေါင်းပါဝင်ခဲ့တယ်လို့အင်းအမျိုးသမီးအဖွဲ့ဒါရိုက်တာနန်ဝမ်လီကအခုလိုပြောပါတယ
်အဓိကရည်ရွယ်ချက်ကတော့ဒီအမျိုးသမီးထုတွေရဲ့အတန်ကိုဟိုနိုင်ငံတကာကိုတည်ဆည်ခြင်းရဲ့ရည်ရွယ်ချက်တွေလည်းပါသလိုဒီဒေတာမှာအင်းလေးဒေတာမှာရှိတဲ့အမျိုးသားထုတွေအမျိုးသမီးထုတွေလည်းဒီနိုင်ငံတကာအမျိုးသမီးများနေ့ကိုအတိအမှတ်ပြုဖို့ရယ်ပြီးအမျိုးသမီးကအမျိုးသားတွေနဲ့တန်းတူအခွင့်အရေးရှိတယ်ဆိုတော့ awareness လေးတွေကိုလည်းကျမတို့ကပေးချင်တဲ့ရည်ရွယ်ချက်လဲပါတာပေါ့နော
်တက်ကတိုင်းပြည်အာဏာကိုအခုလိုမျိုးသိမ်းယူထားလိုက်တဲ့နေရာမှာအမျိုးသမီးတွေအတွက်အခွင့်အရေးလှုပ်ရှားဖို့ဘယ်လိုအဟန့်သားတွေဖြစ်စေသလဲဆိုတာကိုလည်းနန်းဝမ်လီကအခုလိုပြောပါတယ
်စစ်အာဏာသိမ်းတာနဲ့ကျမတို့ရဲ့ဒီအမျိုးသမီးလှုပ်ရှားမှုတွေကတော့အဟန့်သားဖြစ်စေတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနှစ်တိုင်းနှစ်တိုင်းမတ်လ၈ရက်နေ့မှာဆိုလို့ရှိရင်ကျမတို့ကမြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအဖွဲ့အစည်းတွေအရေးအဖွဲ့အစည်းတွေကပူးပေါင်းပြီးတော့ဒီခမ်းမတွေမှာပဲဖြစ်ဖြစ်ဒီလမ်းပေါ်မှာဖြစ်ဖြစ် campaigns တွေကြည်ကြည်ပြန့်ပြန့်ကျမတို့လှုပ်ဆောင်ခဲ့ကြတာပေါ့နော်ဒီပြီးခဲ့တဲ့၈ရက်နေ့တုန်းကဆိုလို့ရှိရင်ကျမတို့အဲ့လောက်အတိုင်းအတာတိမလုပ်နိုင်ခဲ့ဘူးဒါပေမဲ့ကျမတို့အင်းလေးမှာတော့လှုပ်ဖြစ်ခဲ့တယ်ပေါ့နော
်အမျိုးသမီးအခွင့်ရေးလို့ပြောဆိုတဲ့နေရာမှာတစ်ဖက်ကလည်းယဉ်ကျေးမှုကရှိနေတော့အခုလိုမျိုးထမိန်ကိုအလံလှုပ်ပြီးလွင့်ထူနေတော့ယဉ်ကျေးမှုနဲ့ဆန့်ကျင်နေတယ်ဆိုပြီးပြောဆိုမှုတွေခံနေရကြောင်းလဲနန်းဝမ်လီကအခုလိုပြောပါတယ
်ကျမတို့၈ရက်နေ့မှာလုပ်မဲ့ဒီ campaign မှာပူးပေါင်းပါဝင်ဖို့ပြီးကျမတို့အလံနဲ့ကျမတို့ကြွေးကြော်ကြမယ်ဆိုတဲ့ဟာကိုတချို့ဆိုလို့ရှိရင်တော်တော်များများဝိုင်းဝန်းပြီးတော့တိုက်ခိုက်တာကိုခံခဲ့ရတာပေါ့နော်ဒီလိုအင်းလေးဒေတာမှာအထုအမြတ်ထားတဲ့နေရာမှာအမျိုးသမီးတွေရဲ့ထမိန်နဲ့မတွားတင်ဘူးအမျိုးသမီးထမိန်ဆိုတာကနှိမ်ကြတယ်အမျိုးသမီးဆိုတာအမျိုးသားတွေနဲ့စာလို့ရှိရင်သူတို့ကတတိယလူတန်းစားမှာရှိတာကြောင့်မလို့ဒီလိုထမိန်ကိုအထုအထိတ်ရှိတဲ့အင်းလေးကံလိုမျိုးဟင်တာတိုင်းမှာလိုနေရမျိုးမှာကမ်ပိန်းဆိုတာမလုပ်တင်ဘူးဆိုတဲ့ကျမတို့ကိုတိုက်ခိုက်တဲ့အခြေအနေတွေလည်းအများကြီးကြုံတွေ့ရတာပေါ့နော
်အင်းလေးမှာနိုင်ငံတကာအမျိုးသမီးများနဲ့ကျင်းပနိုင်ရေးအတွက်လူမှုအခြေပြုအဖွဲ့အစည်းတွေအင်းလေးဒေသခံအမျိုးသမီးအဖွဲ့တွေရှမ်းအမျိုးသမီးအဖွဲ့တွေပအိုးအမျိုးသမီးအဖွဲ့တွေနဲ့ဒနုအမျိုးသမီးအဖွဲ့တွေတက်ရောက်ခဲ့ကြပါတယ်
ဆက်ပြီးတော့မြမတက်မတော်နဲ့ရခိုင်လက်နက်ကန်အေအေတပ်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာတိုက်ပွဲတွေရက်စဲပြီးနေမီတည်ငြိမ်မှုတွေရှိနေပေမဲ့ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေဟာသူတို့ရဲ့နေရက်ကိုမပြတ်နိုင်သေးပါဘူးဒီအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာမြမတက်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားမှုမရှိတော့ဘဲနေမြေငိမ့်ချတဲ့အနေထားရှိလာပြီးဖြစ်ပေမဲ့တက်မတော်ကနေမန်းရှင်းလင်းရေးတွေမလွတ်ဆောင်သေးတာကြောင့်ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေရဲ့နေရပြန်ဖို့ရေးစိုးရိမ်မှုတွေရှိနေသေးတယ်လို့ပလောဝမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝိတ်တင်းကပြောပါတယ
်မိမိရွာကိုပြန်ရင်ကျွန်တော်တို့တောသူတောင်သားတွေကတော့တောထဲမှာတောကိုမိခိုးတယ်ဖြစ်တဲ့အတွက်တောထဲမှာတော့ကျွန်တော်ဝင်ရမယ်အဲ့ဒီမှာတစုံတည်းရမဖြစ်တဲ့ဟာတွေပောက်ကွေးတန်တွေဖြစ်ခဲ့မယ်ဆိုရင်တို့အတွက်တော်တော်အန်ဒီစိုးရိမ်ရတဲ့အန်ဒီရှိတယ်ပေါ့အဲ့ဒီကြောင့်မို့သူတို့ကလောလောဆယ်နေတဲ့ကမိုင်းရှင်းနေမှုမရှိသေးတဲ့အနေအထားမှာသူတို့ရွာကိုပြောင်းရွှေ့ဖို့ဆိုတာကတော့သူတို့မှစိတ်မကောင်းဖြစ်ရတယ်တချို့သူတွေကတော့ပြောင်းရှင်တယ်တို့တော်လည်းပဲအများစုကတော့လောလောဆယ်နေထားမှာကိုယ်ရွာတွေတောက်ကိုမသွားချင်သေးဘူး
အခုလက်ရှိအနေထားအရပလဝမြို့ခြေဆိုင်နှစ်ရှိကူတိုင်ရင်ကနေစစ်ဘေးကြောင့်ပြည်သူတွေနေရပြန်နိုင်ရေးအတွက်မိမိတို့ခြေရွာကိုကွင်းစင်စစ်ဆေးပြီးပြန်လည်တင်ပြခိုင်းမှုတွေရှိနေတယ်လို့ပလဝမြို့နယ်စစ်ဘေးကြောင့်ကူညီရေးဖွဲ့ကဥစာနီကပြောပါတယ
်တနင်္လာနေ့ကရွာကိုကွင်းစင်ခိုင်းထားတဲ့တင်ပြတာဘလို့နေလို့ရလားမရဘူးလားဆိုတာကိုကွင်းစင်ခိုင်းတယ်ပြီးမှရွာကိုကွင်းစင်မယ်ရွာကွင်းစင်တဲ့အခါမှာမိုင်းအန်ဒီတွေရှိတယ်ဆိုမိုင်းရှင်းပေးမယ်သူအဲ့လိုတင်ပြခိုင်းတာတော့မဟုတ်ဘူးတချို့တွေဆိုရွာမှာလုံးဝလူမနေတဲ့နေရာတွေဆိုတော့သူတို့ကတင်ပြတာရှိတယ်မိုင်းရှင်းပေးပါကျွန်တော်တို့မသွားရဘူးမိုင်းရှိကောင်းရှိနိုင်တယ်အဲ့ဒါနဲ့ဟိုမိုင်းရှင်းပြီးမှကျွန်တော်သွားပြရစီဆိုတော့အဲ့ဒါရှင်းပေးမယ
်ချင်းမြင့်နယ်တောင်ပိုင်းပလဝမြို့နယ်မှာပြီးခဲ့တဲ့2022နှစ်စံပိုင်းကတမရုံနဲ့အေအေတို့တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံပြည်သူ 9,000 လောက်ဟာပလဝမြို့နယ်စမီးမြို့ပေါ်မှာရှိတဲ့စစ်ဘေးကြောင်စခန်း IDV ခန့်တွေမှာထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်ချင်းလူခွေရေးဘွဲ့ CSRO ရဲ့မှတ်တမ်းအရပလဝမြို့နယ်မှာမြေမြုပ်မိုင်းနေမိမှုဖြစ်စဉ်အနည်းဆုံး12ခုကျော်ဖြစ်ပွားခဲ့ပြီး9ဦးသေဆုံးခဲ့ပါတယ်သမရကတော့စစ်ဘေးရှောင်ပြည်သူတွေနေရပြန်နိုင်ရေးအတွက်ရခိုင်ပြည်နယ်ဘက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလပိုင်းကစပြီးမိုင်းရှင်းလင်းရေးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီလို့ပြောဆိုခဲ့ပေမဲ့ပလဝမြို့နယ်ဘက်မှာတော့မိုင်းရှင်းလင်းတာတွေမရှိသေးပါဘူး
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကျင်းပြည်နယ်မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်ခေါင်းဆောင်10ဦးထပ်မင်းရန်စတက်ကြီးပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးဖမ်းရမ်းထုတ်ခံထားပါဗျ။ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲအတွင်းရွာသား200နီးပါးစစ်ဘေးတိမ်းရှောင်နေကြရပါဗျ။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တော်ရရှင်တွေအခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။ဆရာနာတဲ့စံကျင်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအပြင်းထန်အကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိနေတဲ့ကြားကပဲမြန်မာနိုင်ငံဒေသအထွတ်မြတ်များမှာဒီနေ့ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။ဒါပညာဥပိုင်းမှာလည်းထိုင်သပိတ်ဆင်နွှဲတာကြာဆုံးသွားသူတွေအတွက်ဖျောင်းနိုင်ထွန်ဆူတောင်းတာတွေလုပ်ခဲ့ကြပါတယ်။ချို့နေရာတွေမှာတော့လမ်းပေါ်မှာဆရာနာရှင်စန့်ကျင်ရေးကြွေးကြော်တန်ရေးထားတဲ့ဆောက်ရွက်တွေချထားသလိုဖျောင်းနိုင်မီတွေတန်းစီထွန်းပြီးတော့လူမဲ့သပိတ်ဆိုပြီးတော့လုပ်ကြရတယ်လည်းရှိပါတယ်။ညာ၈နှစ်ခွဲလောက်မှာတော့ခါတိုင်းညတွေလိုပဲသံမုံတိကြတာဒီမိုကရေစီရဲ့တခြင်းတွေဒီဆိုကြတာရန်ကုန်မြို့မှာရှိခဲ့တယ်လို့မြို့ခံတွေက VOE ကိုပြောပါရတယ်။ဒီတော့တွင်မှာပဲပြည်သက်နိုင်ငံဆိုင်ရာမြန်မာတန်ယုံကဒုတိယအတွင်းဝင်အုပ်ချမ်းမဖက်အာနာဖီဆန်နဲ့ CDM လို့ရှောက်မှုမှာပါဝင်လိုက်တယ်ဆိုတာသူတို့ရဲ့ Facebook တွေပေါ်မှာတင်ထားတာတွေ့ရှိရပါတယ်။အမေရိကန်ခြေစိုက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ FHI 360အဖွဲ့မှာလောက်ခိုင်နေသူဖြစ်ပြီး88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့အစည်းမှာပါဝင်ခဲ့သူဘူးသူလည်းဖြစ်တဲ့ကိုပန်နေထွန်းဖန်းခံရတယ်လို့သတင်းရင်းမြစ်တစ်ခုက VOE ကိုပြောပါတယ်အသေးစိတ်အခြေအနေကိုတော့မသိရသေးပါဘူးရန်ကုန်မရန်ကုန်ဘက်မှာတော့ဒီနေ့ညအုပ်ပိုင်းကပြစ်ခတ်တာတွေရှိခဲ့တယ်လို့ဒေသခံတဦးက VOE ကိုပြောပါတယ်မြောက်ကလာမှာအစောပိုင်းကပြစ်ခတ်ဖြိုခွဲမှုအတွင်းဒဏ်ရာရတဲ့အမျိုးသမီးတယောက်ကိုတည်သွားကြတာဗီဒီယိုတစ်ခုမှာတွေ့ရပါတယ်ဒဏ်ရာရတဲ့အမျိုးသမီးကွယ်လွန်သွားပြီလို့ပြောဆိုတာတွေရှိပေမဲ့တီးကြအတီးပြုတ်လို့တော့မရသေးပါဘူးစကိုင်းတိုင်းတပည့်မျိုးနယ်ကြည်တော်ရွာဘက်မှာဆိုရင်လဲမြို့ပေါ်တက်ဆန္ဒပြတဲ့သူရွာသူရွာသားတွေနောက်ကနေတနက်ချိန်ပြီးလိုက်လာတဲ့ရဲတွေကိုဆန္ဒပြတဲ့သူတွေကပြန်ရင်ဆိုင်ပြီးတော့ရုံရင်ဆန်ခတ်ဖြစ်တာမှာရဲနှစ်ယောက်ကိုရွာသားတွေကဖမ်းမိခဲ့ပြီးအဲ့ဒီကတစ်ယောက်ကတော့ပြန်လွတ်သွားခဲ့ပါတယ်။ညနေအစောပိုင်းမှာတော့စစ်တပ်နဲ့ရဲကကား6စီးအချုပ်ကားတို့နဲ့တနက်မိုးပေါ်ထောင်ဖောက်ပြီးတော့ရွာတွေကိုဝင်လာပြီးတဲ့နောက်မှာရွာသား4ဦးဖမ်းသွားတယ်လို့ရွာသားတစ်ယောက်က VOE ကိုပြောပါတယ်။ဆန္ဒပြပွဲတွေကိုအပြင်းထန်ဖြိုခွဲတာကြောင့်နေရာဒေသကနေထွက်ပြေးလာသူတထောင်နီးပါးကရင်မျိုးသားအစီယုံကဲညူထိန်းချုပ်ရနယ်မြေမှာရောက်နေတယ်လို့ KNU ရဲ့နိုင်ငံခြားရေးအကြီးအကဲဖရိုစော့တော်နီကမေးမြန်းခန်းတစ်ခုမှာပြောထားတဲ့ကြောင်း Rider သတင်းဌာနသတင်းတစ်ခုမှာရေးထားပါတယ်ဒီထဲမှာညသပိတ်ခေါင်းဆောင်တွေ CDM လှုပ်ရှားမှုမှာပါဝင်သူတွေအစိုးရဝန်ထမ်းတွေနဲ့ရဲနဲ့စစ်တပ်ကထွက်ပြေးလာသူတွေလွှတ်တော်အမတ်တွေနဲ့ဆရာဝန်တွေပါတယ်လို့လည်းပြောပါတယ်ချမ်းပြည်နယ်ဘက်မှာလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ခုကထိန်းချုပ်ထားတဲ့နယ်မြေမှာလည်းလူအနည်းငယ်ရောက်ရှိခိုးလုံနေတယ်လို့ဖရိုစော့တော်နီကပြောပါရယ်ခင်ဗျာ။သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းချင်းညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Charles Smock ဖြစ်ပါရယ်။ VOA American အသံကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 အထိ line လို့မီတာ 1925:30 နဲ့ line လမ်းမီတာ 190 တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါရယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါရယ်။သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်တိုင်းပါ။